Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပြကြပါသည်ခင်ဗျာ VOA American တိုင်းရင်2023ခုနှစ်ဒီဇင်ဘာလ9ရက်စနေနေ့မနက်ခင်း VOA Radio ရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းကီလိုမီတာ3249လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
ဂါဇာမှာဟားမက်စ်တို့ရဲ့မြေအုပ်မင်တစ်တွေကြောင့်တိုက်ပွဲအချိန်ညှိရတယ်လို့ Israel ကဆိုပါတယ်2023ခုနှစ်ဟာတရင်လှုပ်လှုပ်ရင်းတိတ်ဆုံးခဲ့ရတဲ့မီဒီယာသမားအရေးအတွက်မကြုံစဘူးမြင့်တက်လာတယ်လို့နိုင်ငံတကာသတင်းတောင်များအဖွဲ့ချုပ်ကပြောပါတယ်။မြန်မာနိုင်ငံမှာ2023အာဏာသိမ်းမှုတွေနောက်ပိုင်းလူသက်မှုတွေအထူးများပြားလာတယ်လို့ကုလသမဂ္ဂကထုတ်ပြန်ပါတယ
်။ဒီလိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှတော့ဂါဇာစစ်ပွဲကြောင့်လူငယ်တွေကြောင်းမှာနှစ်ဖက်အမြင်ကွဲပြားနေတာကိုဘယ်လိုညှိနှိုင်းယူလို့ရမလဲဆိုတဲ့သုံးသပ်တင်ပြချက်တစ်ခုနဲ့ဂျူးစန့်ကျင်ရေးမွတ်စလင်ဘုံနီးရေးတွေကိုကြိုတင်ကာကွယ်နိုင်ရေးအမေရိကန်တက္ကသိုလ်တွေကလှုံ့ဆော်လာကြတဲ့အကြောင်းတွေတင်ပြသွားဖို့ရှိသလိုကမ္ဘာမီဒီယာတွေမှာမြန်မာပြည်အကြောင်းဘာတွေကိုဘယ်လိုမျိုးရေးသားနေကြသလဲဆိုတာကိုပါတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ညာအေးပြောပြသွားမှာဖြစ်ပါတယ်ဗျာ။
ဂါဇာကမ်းမြောင်မှာလက်နက်တွေသုလောင်ထားပြီးဟားမတ်စ်အခြေစိုက်တဲ့ဥမင်လှိုင်ကောင်းအစ်တစ်ခုကိုတွစ်ရှိခဲ့ကြောင်းအစ္စရေးကတောက်ကြာနေ့မှာပြောပါတယ်ဟားမတ်စ်အဖွဲ့ဟာရက်ဖက်အခြေခံအဆောက်အအုံအောက်မှာကျယ်ပြန့်တဲ့ကွန်ရက်တွေထားရှိပြီးစစ်ရေးလှုပ်ဆောင်နေတယ်လို့ဆိုပါတယ်ဂါဇာမှာရှိတဲ့အယ်အာဆာတက္ကသိုလ်ဝင်းနဲ့ကအနီးကနေကြောင်းတစ်ကြောင်းကိုဥတီဖောက်ထားတဲ့ဆိုတဲ့ဥမင်လှိုင်ကောင်းရဲ့ဗီဒီယိုဒါမှမဟုတ်ဓာတ်ပုံအထောက်ထားကိုတော့အစ္စရေးဘက်ကထုတ်မပြပါဘူးဒါပေမဲ့တက္ကသိုလ်ကျောင်းဝင်းထဲမှာတွေ့ရတဲ့ဆိုပြီးဆွဆွဲထားတဲ့ဖောက်ခွဲပစ္စည်းတွေနဲ့ဒုံးပြန်အစိတ်ပိုင်းတွေရဲ့ဓာတ်ပုံတွေကိုတော့ထုတ်ပြန်ခဲ့ပါတယ်။ဂါဇာမြောက်ပိုင်းကစစ်ရုံတရုံအနီးမှာလည်းကင်မရာဖုန်းစကားပြောစက်နဲ့လက်နက်တွေပါရှိတဲ့ဟားမတ်စ်အခြေစိုက်စခန်းကိုတွေ့ရှိခဲ့ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။ဒီဖော်ထုတ်တွေ့ရှိမှုတွေကရက်ဖက်နေရာတွေမှာဟားမတ်စ်ဟာအမြင့်တွဲနေတာကိုပြသနေတယ်လို့ဆိုကာတိုက်ခိုက်မှုတွေအရှိန်မြင့်တင်နေတာကိုအစ္စရေးကကာကွယ်ပြောဆိုခဲ့တယ်လို့အရက်သားတွေကိုအစုလိုက်အပြုတ်လိုက်ရွှေ့ပြောင်းမှုတွေပိုးလုတ်ကြဖို့လဲတောင်းဆိုပါတယ်။လက်ပြိုင်ထဲမှာပဲဂါဇာကမ်းမြောင်ဒေသမှာဘေးကင်းလုံခြုံစိတ်ချတဲ့နေရာမကြံတော့ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေမှာပြောပါတယ်။ဒီဆိုးရွားတဲ့အခြေအနေကိုအဆုံးသတ်ဖို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အတက်နိုင်ဆုံးလှုပ်ဆောင်ရမယ်လို့သူကလုံခြုံရေးကောင်စီကိုတတိပေးခဲ့ပါတယ်။2023ခုနှစ်ဟာတည်တဲ့အလုပ်လုပ်ရင်းသိဆုံးခဲ့ရတဲ့မီဒီယာသမားအရေးအတွက်မကြုံစဘူးမြင့်တက်လာတဲ့နှစ်ဖြစ်နေပြီးအများစုကဂါဇာမှာဖြစ်တယ်လို့ပြင်သစ်အခြေစိုက်နိုင်ငံတကာသတင်းတောင်များအဖွဲ့ချုပ် IFJ ကပြောပါတယ်ဒီနှစ်ထဲမှာသတင်းမီဒီယာသမား94ဦးအသက်ခံခဲ့ရပြီး400နီးပါးထောင်ချခံရကြောင်းတောက်ကြနေ့ကထုတ်ပြန်တာပါသတင်းမီဒီယာသမားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေပေါ်စိုးရိမ်ပူပန်ကြောင်းပြောပြီးအစိုးရရဲ့အနေနဲ့ဒီလူသက်မှုတွေကိုအလုံးစုံစုံစမ်းဖော်ထုတ်ပြီးသတင်းသမားတွေဘေးကင်းရေးအတွက်အစီအမံတွေချမှတ်ဖို့IFJ ကတိုက်တွန်းပါတယ်။ဟားမတ်စ်နဲ့အစ္စရေးစစ်ပွဲအတွင်းတည်ဆုံရတဲ့သတင်းသမားအရေးအတွက်ဟာပြီးခဲ့တဲ့10ဆုနဲ့3ခုအတွင်းတခြားပြိပခါတွေအားလုံးထက်ကျော်လွန်ခဲ့တယ်လို့ဆိုပါတယ်။အောက်တိုဘာ9ရက်ကအစ္စရေးကိုဟားမတ်စ်ကတိုက်ပြီးတဲ့နောက်တရက်မှာသတင်းတောက်တယောက်နှုံတည်ဆုံနေပြီးတည်ဆုံသူက68ဦးထက်မနည်းရှိနေတယ်လို့ဆိုပါတယ်။ဒါဟာဒီနှစ်အတွင်းကမ္ဘာတဝန်းတည်ဆုံရတဲ့မီဒီယာသမားအားလုံးရဲ့82ရာခိုင်နှုန်းလည်းရှိပါတယ်။ဒီနှစ်အတွင်းကမ္ဘာတဝန်းအချင်းကျခံနေရတဲ့သတင်းမီဒီယာသမားစုစုပေါင်းကတော့393ရှိပါတယ်။ဒီထက်မှာတရုတ်နဲ့ဟောင်ကောင်မှာသတင်းသမား80ဦးနဲ့အများဆုံးအဖမ်းခံနေရပြီးသူ့နောက်မှာတော့ဆက်နာသိမ်းထားတဲ့မြန်မာနိုင်ငံက54ဦးနဲ့ဒုတိယနေရာမှာရှိနေပါတယ်ခင်ဗျာ။လူသတ်မှုနဲ့တခြားရည်ရွယ်ချက်ရှိရှိတပ်ဖြတ်မှုအရေးအတွက်ဟာကမ္ဘာတဝန်းမှာ2021ခုနှစ်ထဲစံချိန်တင်မြန်မာလာခဲ့ပြီးလူသတ်မှုအများဆုံးထိတ်တန့်ဆယ်နိုင်ငံစီးရင်မှာမြန်မာနိုင်ငံလည်းပါဝင်နေကြောင်းကုလသမဂ္ဂရဲ့အစိုးရကန်စာအသစ်တဆောင်ကတောက်ကြနေမှာဖော်ပြပါတယ်။ဒါဟာကာယောဂါကာလပိတ်ဆို့မှုတွေကြောင့်ဖြစ်လာတဲ့ဖြစ်စည်းမှုတွေနဲ့စီးပွားရေးဖိအားတွေကြောင့်လည်းပါတယ်လို့မြန်မာနိုင်ငံမှာလို့နိုင်ငံရေးအကျန်းဖက်မှုတွေမြင့်တက်လာတာကြောင့်လည်းဖြစ်တယ်လို့ဆိုပါတယ်။2021ခုနှစ်ထဲမှာရွေးချယ်ရှိရှိအသက်ခံခဲ့ရသူအရေအတွက်က45,800ရှိပြီးဒါဟာ2000ခုနှစ်ကစတင်ခဲ့တဲ့မှတ်တမ်းတွေအရအမြင့်ဆုံးဖြစ်ကြောင်းကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ ကမ္ဘာလုံးဆိုင်ရာလူသတ်မှုဆိုင်ရာလိလာချက်မှာဖော်ပြထားပါတယ်ဒီထဲမှာ2021ဆက်နာသိမ့်ပြီးနောက်နိုင်ငံရေးဆက်ဆက်အကြမ်းဖက်မှုမြင့်တက်နေတဲ့မြန်မာနိုင်ငံကတောင်အာဖရိကနိုင်ငံနဲ့အတူလက်တင်အမေရိကနဲ့ကယ်ရေဘီယံဒေသတွေနိုင်ငံတွေပြီးရင်လူသတ်မှုအများဆုံးထိတ်တန့်ဆင်းနိုင်ငံတွေမှာပါဝင်နေတာပါအာနာသိမ့်စစ်တပ်နဲ့တပ်ဖွဲ့ဝင်တွေဟာအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေပြုလုပ်ခဲ့ပြီးအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ကြောင်းဖော်ပြထားပါတယ်စစ်တပ်ဘက်ကတော့ဒါဟာညီညာရေးနဲ့လူမျိုးရေးအတွက်လှုပ်ဆောင်တာလို့အကြောင်းပြလေးရှိပြီးရက်ဆက်ချင်းချုပ်မှုတွေကျူးလွန်ခဲ့တယ်ဆိုတာကိုအမြဲတမ်းငြင်းဆိုလေးရှိကအာနာသိမ့်မှုကိုစန့်ကျင်နေကြသူတွေကိုအကြမ်းဖက်သမားတွေဖြစ်တစိုက်ကပ်အပြစ်တင်လေးရှိပါတယ်ညာ
နံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်စနေမနက်ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ခင်ဗျာညီနောင်မဟာမိတ်၃ဘွဲ့ရဲ့2029စစ်စင်ရေးစတင်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအိုးအိမ်စွန့်ခွာခဲ့ရသူတွေရဲ့85ရာခိုင်နှုန်းလောက်ကိုပဲလူသားချင်းစာနာမှုအကူအညီအနည်းဆုံးတစ်ကြိမ်ပေးထားနိုင်ပြီးလိုအပ်ချက်တွေကိုအပြည့်အဝဖြည့်ဆည်းပေးဖို့မလုံမလောက်ဖြစ်နေတယ်လို့ဒီဇင်ဘာ10ရက်တောက်ချာနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေး UNOCHA ရဲ့အစီရင်ခံစာအသစ်မှာဖော်ပြပါရတယ်။2023ခုနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာတုံ့ပြန်မှုအစီအစဉ် HRP အတွက်လိုအပ်နေတဲ့ရန်ပုံငွေအားလဲ29ရာခိုင်နှုန်းသာရရှိထားလို့ရမငွေအလုံးနည်းနေတယ်လို့ဖော်ပြထားပါတယ်စပေးရှောင်ပြည်သူတွေဟာသူတို့ရဲ့အသက်ရှင်တန်ရေးအတွက်လူသားချင်းစာနာထောက်ထားမှုအကူအညီကိုသာအများဆုံးမိခိုအားထားနေရတာကြောင့်နိုင်ငံတွင်းကတချို့ဒေသတွေမှာလိုအပ်နေသူအားလုံးကိုပုံမှန်ပံ့ပိုးကူညီပေးရမှာလိုအပ်ချက်တွေအများကြီးရှိနေတယ်လို့ဆိုပါတယ်ကုလသမဂ္ဂနဲ့မိဖက်အဖွဲ့အစည်းတွေဟာအထူးသဖြင့်တရုတ်မြန်မာနယ်စပ်ကဒုက္ခသည်တွေကိုအကူအညီပို့ပေးနိုင်မဲ့နည်းလမ်းတွေကိုရှာဖွေနေတယ်လို့ပြောပါတယ်တိုက်ပွဲတွေဟာလည်းနိုင်ငံရဲ့၃ဘုံ၂ဘုံလောက်ထိကျေပြတ်နေတယ်လို့ကုလအစိုးရခန်းစားကဆိုပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတောင်ပိုင်းရခိုင်ချင်းစကိုင်းမကွေးကယားပဲခူးအရှေ့ပိုင်းနဲ့ကရင်ပြည်နယ်တွေကမြို့နယ်အများပြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။အောက်တိုဘာ29ရက်နေ့နောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေအရှိန်မြင့်လာနေလို့လူတန်းဝက်ကျော်ဟာလည်းလက်တလောအိုးအိမ်စွန့်ခွာခဲ့ရပြီးအဲ့ဒီမတိုင်ခင်ကလည်းနေရစွန့်ခွာသူနှစ်တန်းရှိနေတာဖြစ်ပါတယ်များ။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ထဲကမြန်မာနယ်စပ်နဲ့အနီးဆုံးချင်းတောင်မြို့ထဲမှာစိတ်ကြွဆေးပြား၅သန်းနီးပါးဖမ်းမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကဒီဇင်ဘာ9ရက်နေ့ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ကြိုတင်သတင်းရလို့တသီးတွေတည်ဆောင်လာတဲ့ကုန်တင်ကားတစ်စီးကိုရှာဖွေဖမ်းဆီးရမှာလိန်မော်သီးချင်းတွေအောက်မှာဖွက်ပြီးယူဆောင်လာတဲ့စိတ်ကြွဆေးအထုပ်ပေါင်း490တုပ်ထဲမှာစိတ်ကြွဆေးပြား၄သန်း၉သိန်းဖမ်းမိခဲ့တာလို့ထိုင်းရဲကပြောပါတယ်ဒီဆေးပြားတွေဟာဝဒေတာထုပ်မူရဲဆေးဝါးတွေဖြစ်ကြောင်းလဲစွပ်စွဲထားပါတယ်တပတ်တွင်တတိယအကြိမ်မြောက်ဖမ်းမိတာလို့လည်းပြောပါတယ်။မူရစ်ဆေးကုံတွေတွေဟာဒေတာအတွက်သီးနှံတွေတင်ဆောင်ထားတဲ့ကုန်တင်ကားငယ်တွေကိုအသုံးပြုပြီးထိုင်းမြောက်ပိုင်းကနေထိုင်းနိုင်ငံအတွင်းပိုင်းခရိုင်တွေကိုတည်ဆောင်လေ့ရှိတာပါ။စိတ်ကြွဆေးပြားတွေဘသူကပို့တယ်ဘသူတွေကိုလက်ခံရယူတယ်ဆိုတာကိုရဲတပ်ဖွဲ့ကစစ်ဆေးဖော်ထုတ်ထားနိုင်ပြီဖြစ်လို့တရားခဏတွေကိုဖမ်းဝရမ်းထုတ်ဖမ်းဆီးသွားမယ်လို့ထိုင်းရဲကပြောပါတယ်။အော်တိုဘာ10ရက်နေ့ကနေဒီဇင်ဘာပထမပတ်အတွင်းထိုင်းမြောက်ပိုင်းကနေဝင်ရောက်လာတဲ့မူရစ်ဆေးဝါးအမှုပေါင်း26မှုကိုထိုင်းရဲကစစ်ဆေးဖမ်းဆီးနိုင်ခဲ့ပြီးမူရစ်တရားခံ42ယောက်ကိုရုံးတင်တရားစွဲဆိုနိုင်ခဲ့ကြောင်း3လအတွင်းမှာတော့ကာလတန်ဖိုးဘတ်ငွေတန်ပေါင်း1000ကျော်ဘူးတန်ဖိုးရှိစိတ်ကြွဆေးပြား55သန်းနဲ့အိုက်စကီလို200ကိုဖမ်းမိထားပြီလို့လည်းထိုင်းမူရစ်နှိမ်နှင်းဘူရိုကသတင်းထုတ်ပြန်ထားပါတယ်ညာဘင်္ဂလားဒေ့ရှ်ရဲ့အကြီးဆုံးအတိုက်ခံပါတီဖြစ်တဲ့ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီ BNP ကရှေ့လာမှာကျင်းပမဲ့အထွေထွေရွေးကောက်ပွဲကိုတပိတ်မှောက်ဖို့ဆုံးဖြတ်ခဲ့ပြီးအတူအယောင်မဲပေးပွဲမှာမပါဝင်နိုင်မှုလို့ကြေညာခဲ့လို့ဒါရွေးကောက်ပွဲရဲ့လွတ်လပ်တရားမျှတမှုတွေစိုးရိမ်မှုတွေရှိကြောင်းဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့လေလာသုံးသပ်သူတွေကထုတ်ဖော်ပြောဆိုနေကြပါတယ်။ဇန်နဝါရီလဆိုရွေးကောက်ပွဲကို BNP အပါဝင်အတိုက်ခံ18ပါတီကတပိတ်မှောက်ထားတာပါ။ BNP ပါတီဝင်တူဖြစ်တဲ့ Abdul Mori Khan ကတော့ဘင်္ဂလားဒေ့ရှ်မှာဒီမိုကရေစီတည်ဆုံးခဲ့ပြီလို့ဆိုကာလက်ရှိအာဏာရဝန်ကြီးချုပ်ရှိတ်ဟက်ဆီနာရဲ့အဝါမီလိဂ်အစိုးရလက်အောက်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမရှိနိုင်ဘူးလို့ကြတာဘရင်းနီက VOA ကိုပြောထားပါတယ်အစိုးရကအရက် ရပ်ဖက်အုပ်ချုပ်ရေးရဲအုပ်ချုပ်ရေးတရားစီရင်ရေးအဖြစ်ရွေးကောက်ပွဲကော်မရှင်အပါအဝင်နိုင်ငံတွင်းကလွတ်လပ်တဲ့ပြည်သူ့ရေးရာအဖွဲ့အစည်းအလုံးကိုလဝက်ကြီးအုပ်ထားပြီးလက်ရှိအနေအထားနဲ့လွတ်လပ်တရားမျှတပြီးဗက်မလိုက်တဲ့ရွေးကောက်ပွဲလုပ်နိုင်မယ့်နည်းလမ်းမရှိဘူးလို့ခန့်ကပြောပါတယ်။အာဏာရပါတီအဝါမီလိဂ်ရဲ့အထွေထွေအတွင်းမှုအိုဘိုက်တာခွေတာကတော့ဒါကိုပယ်ချပြီးရွေးကောက်ပွဲကိုအဓိကအတားအဆီးနှောက်ယှက်ဖြစ်စေတာကသူတို့ပါတီမဟုတ်ပဲ BNP ပါတီကြောင့်ဖြစ်တယ်လို့ပြန်လည်တုံ့ပြန်ထားပါတယ်များ
မြန်မာပြည်ရဲ့စနေနေ့မနက်ခင်းထိတ်တန့်ရောက်တဲ့သတင်းတွေကိုကိုငိမ့်ညံ့အေးပြောပြသွားတာဖြစ်တော့ပါတယ်ခင်ဗျာ VO ရနေအခုထုတ်လွှင့်နေတဲ့ရုပ်သံရေဒီယိုအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲဓာတ်ရိုက်လာရောက်ရှုစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတန်ခင်အခုအရင်ဆုံးဂါဇာအရေးနောက်ဆက်တွဲဖြစ်ပေါ်နေတဲ့အခြေအနေတွေကနေပြီးတော့ဒီလူငယ်တွေနဲ့ပတ်သက်တဲ့အကြောင်းကိုကြည့်ရအောင်ပါလူမှုမီဒီယာတွေပေါ်မှာအစ္စရေးဟာမတ်စစ်ပွဲနဲ့ပတ်သက်တဲ့ရေးသားချက်တွေအယူအဆရေးရာဝါဒတွေပြောဆိုချက်တွေဟာအမေရိကန်ပြည်ထောင်စုကလူငယ်တွေကြားမှာမတူကွဲပြားတဲ့အစွန်းနှစ်ဖက်ကိုဖြစ်စေပြီးဒီအခြေအနေတွေကနေချိန်ချောက်မှုအကြမ်းဖက်မှုတွေအထိဦးတည်သွားစီပါတယ်ဒါပေမဲ့တချို့လူမှုအဖွဲ့အစည်းတွေကတော့ဒီဘက်မတူတဲ့ကြားမှာစကားပြောလို့ရအောင်အခွင့်အလမ်းအဖြစ်ရှုမြင်လာကြပါတယ် VOA သတင်းတောက်အန်တိုနီလာဘရူတိုရဲ့သတင်းပေးပို့ချက်ကိုကိုငိမ့်ညံ့အေးရပဲပြောပြမှာဖြစ်ပါလေဗျာ
။ Israel Hamas ပွဲတချောင်းလူမှုမီဒီယာတွေပေါ်မှာဒီကြောင်းနဲ့ပတ်သက်တဲ့သတင်းတွေခင်မြင်ယူဆချက်တွေကအများအားတွေ့မြင်နေရတာပါ။ဒီဖက်မှာလည်းစစ်စစ်မထားတဲ့အချက်လက်တွေနဲ့အတူနောက်ခံအကြောင်းအရာကိုစိတ်ငြိမ်အောင်ဖော်ပြမထားတဲ့ post တွေကအထူးသဖြင့်နိုင်ငံရေးစိတ်တက်ကြွတဲ့လူငယ်လူရွယ်တွေကြားမှာရှုပ်ထွေးပြီးလမ်းလွဲနေနိုင်ပါတယ်။Brandon Leach ကတော့ American တက္ကသိုလ်ကျောင်းသားတူဖြစ်ပြီး American Jew Committee တက္ကသိုလ်ကွန်ရက်အဖွဲ့မှာလည်းဒုတိယဥက္ကဋ္ဌဖြစ်ဆောင်ရွက်နေသူပါ
Everybody is just bombarded
online မှာက Jew မုန်တီးဒါမှမဟုတ် Palestine အပေါ်ထောက်ခံကြောင်းဒါမှမဟုတ် Israel လူလားကြောင်းတွေကိုလူတိုင်းအများအပြားပြောနေကြတာပါပဲ Instagram က Reels Video အတိုတွေမှာမြင်ရသမျှဟာစိတ်တန်ရာဖြစ်တဲ့အထိထိခိုက်နိုင်ပါတယ်ငယ်ရွယ်တဲ့ကျောင်းသားတယောက်အတွက်ဒါတကယ်ကိုကြောက်လန့်ပွဲအခြေအနေပါပဲ
ဝါရှင်တန်ဒီစီတဝိုက်ကကောလိပ်ကျောင်းဝင်းတွေထဲမှာကျောင်းသားတွေဟာအစ္စရေးလူလားသူပဲဖြစ်ပါစေပါလက်စတိုင်းထောက်ခံသူပဲဖြစ်ပါစေသူတို့ရဲ့အမြင်တွေကိုထုတ်ဖော်မဲ့သူတွေကိုရှာကြပါတယ်ပြီးရင်မြို့လေကောင်က National Mall မှာသွားစုယုံဆန္ဒထုတ်ဖော်ကြတယ်လို့ပါလက်စတိုင်းတွေအမေရိကန်မွတ်စလင်အစည်းအရုံးရဲ့အောက်ခြေစည်းအဝေးမှူးတဟဲဟာစလာကပြောပါတယ
် Our community here ဒီမှာရှိတဲ့ကျွန်တော်တို့လူမှုအတိုင်းအဝိုင်းကလူတွေပါလက်စတိုင်းအမေရိကန်တွေနဲ့ထောင်ထဲချီတဲ့သူတွေကသူတို့ရဲ့ဒေါသတွေကိုထုတ်ဖော်ပြောဆိုဖို့ထွက်လာကြတာပ
ါ ဟာမတ်စ်အဖွဲ့ရဲ့အောက်တိုဘာ9ရက်တိုက်ခိုက်မှုကြောင့်အစ္စရေးဘက်ကလူပေါင်း1200သေဆုံးခဲ့ပြီးနောက်ပိုင်းဆိုရှယ်မီဒီယာပို့စ်တွေနဲ့ပြမသတင်းမီဒီယာစာမျက်နှာတွေပေါ်မှာအစ္စရေးဘက်ကဂါဇာကိုဝိုင်းရံပိတ်ဆို့ပြီးလက်ထုတ်ပြန်တိုက်ခိုက်မှုတွေအကြောင်းကြီးလွှမ်းပေါ်ပါတယ်အစ္စရေးရဲ့စစ်ဆေးရေးတွေကြောင့်ဂါဇာမှာလူပေါင်း14000ကျော်သေဆုံးခဲ့ရကြောင်းဟာမတ်စ်ဘက်ကပြောပါတယ်လူသုံးများတဲ့ TikTok ဗီဒီယိုလူမှုကွန်ရက်မှာဆိုရင်ပါလက်စတိုင်းကိုထောက်ခံကြောင်းပြသတဲ့ပါလက်စတိုင်းလူမျိုးရေးဆိုပြီး Free Palestine hashtag နဲ့ဖော်ပြချက်ကအစ္စရေးနဲ့တူရပ်တည်ကြမယ် Stand with Israel ဆိုပြီးအစ္စရေးကိုထောက်ခံကြောင်းပြသတာထက်နိုဝင်ဘာ3ရက်နေ့ data တွေရဆိုရင်1.9သန်းအသာစီးရနေပါတယ်ဒါပေမဲ့နောက်ခံအကြောင်းအရာမပါဘဲဒီ hashtag တွေကြီးတက်တက်နှိုင်းရှင်လို့မြေအကြောင်း TikTok ကပြောပါတယ်တစ်ဖက်မှာလည်းအောက်တိုဘာ9ရက်ဖြစ်ရမတိုင်မီAmerican ပြည်ထောင်စုကမလနီယယ်လို့ခေါ်တဲ့ထောင်စုသစ်မျိုးဆက်အသက်28နှစ်နဲ့42နှစ်ကြားလူတွေမှာပါလက်စတိုင်းတွေပေါ်ဆန္ဒမှုပိုးထားလာကြတယ်လို့သတင်းစာတချို့ကပြောပါတယ်။2006ခုနှစ်ကနေ2016ခုနှစ်အတွင်းစုဆောင်းထားတဲ့ PEW Pew သတင်းစာအဖွဲ့ရဲ့ data ကို TikTok ကကိုးကားပြီးတော့ဒီထက်မှာပါဝင်နိုင်ခြင်းနည်းတဲ့တတိပိုင်းမျိုးဆက်တွေကတော့ Israel ဘက်ကပိုးဆန္ဒနိုင်ွယ်ရှိကြောင်းပြောပါတယ်။လူငယ်တချို့ကတော့ဒီချက်ကို online ပေါ်မှာချိတ်ဆက်မှုဖြစ်လာဖို့အခွင့်အလမ်းတစ်ခုဖြစ်မြင်လာကြပါတယ်။ Matt Katz နဲ့ Faris Abdibi တို့နှစ်ယောက်က George Washington တက္ကသိုလ်ထဲမှာ college ကျောင်းသားတွေနဲ့အခြားလူငယ်တွေကြားအတွေ့အမြင်တွေဖလှယ်နိုင်အောင်ရည်ရွယ်ပြီး digital media အဖွဲ့တစ်ခုဖြစ်တဲ့ Left Middle Right ဆိုတဲ့အဖွဲ့ကိုစတင်ခဲ့ကြပါတယ်
။ Sure, there are people radicalized on both sides. နှစ်ဖက်စလုံးမှာအဆုံးရောက်သူတွေရှိတယ်ဆိုတာအသိစားပါပဲဒါပေမဲ့အများစုကတော့သူတို့ရဲ့နောက်ခံဘယ်သူဘယ်ဝါသူတို့ရဲ့မျိုးရိုးစင်းမြစ်အပေါ်မူတည်ပြီးဒီကိစ္စမှာပို့ပြီးတော့ပါဝင်ပတ်သက်နေကြတာပါနှစ်ဖက်စလုံးကအခန်းထဲမှာတကယ်ထိုင်စကားပြောကြမယ်ဆိုရင်ဥပမာဒီမှာဂျော့ချ်ဝါရှင်တန်တက္ကသိုလ်ဝင်းထဲမှာပဲဆိုကြပါစို့အစ္စရေးထောက်ခံသူတွေနဲ့ပါလက်စတိုင်းအတွက်တရားမျှတမှုလိုလားသူចောင်းသားတွေကိုတဏှာကြီးလောက်စကားထိုင်ပြောကြည့်ကိုင်းရင်သူတို့တယောက်နဲ့တယောက်မမုန်းကြဘူးဆိုတာသူတို့သဘောပေါက်ကြမှာပါသူတို့မှာယုံကြည်မှုဆန်ရပြဿနာဖြစ်နေတာပါအခုလိုကမ္ဘာအရေးကိစ္စပထဝီနိုင်ငံရေးဇက်ခုံမှာထိတ်တိုက်တွေ့လာကြတဲ့အခါသူတို့ရဲ့ဖြစ်တည်မှုနောက်ခံတွေကအရေးပါလာကြပါတယ်
အစ္စရေးနဲ့ဟာမတ်ကြားမှာတင်းမာမှုတွေဆက်ရှိနေနိုင်ပေမဲ့အင်တာနက်ပေါ်ကတစ်ဖက်ဆွံ့ရောက်အုပ်စုတွေကြားမှာတော့ဒီလိုတွေးဆုံစကားပြောတာတွေကအွန်လိုင်းအပြစ်ခတ်ရစရေးသဘောမျိုးရဖို့အထောက်ပံ့တွေဖြစ်ကောင်းဖြစ်လာနိုင်ပါတယ
်။ကိုယ်ငင်းငင်းပြောပြသွားတာပါခင်ဗျာ။ဒါနဲ့တဆက်တည်းတင်ပြချင်တာကတော့ဒီအစ္စရေးဟာမတ်စစ်ပွဲနဲ့ဆက်ဆက်ပြီးဂျူးစန့်ကျင်ရေးနဲ့မွတ်စလင်မုန်တိမှုတွေကိုကြိုတင်ကာကွယ်နိုင်ဖို့အမေရိကန်တက္ကသိုလ်အတော်များများကလှုပ်ဆောင်လာနေကြပါတယ်။ထင်းထင်းသိမ့်သိမ့်နဲ့လွတ်လပ်စွာပြောဆိုခွင့်ကိုထောက်ခံကြတဲ့ကျောင်းသားတချို့နဲ့မေးမြန်းပြီးတော့ VOA သတင်းတောက် Veronica Iglesias ပြောတဲ့သတင်းဆောင်မကိုမတ်တင်ဂီထိုက်တင်ပြထားပါတယ
်။ပြီးခဲ့တဲ့လအတွင်းဗမောက်မှာပါလက်စတိုင်းအမေရိကန်ကျောင်းသားတို့တနက်နဲ့ပြစ်ခတ်ခံရမှုအပါအဝင်မွတ်စလင်မုန်တိမှုတွေကိုပြင်းပြင်းထန်ထန်ရှုတ်ချခဲ့တဲ့တချိန်တည်းမှာပဲပြီးခဲ့တဲ့နှစ်လကဟာမတ်တို့အစ္စရေးကိုအကြမ်းဖက်တိုက်ခိုက်မှုတွေကနေအမေရိကန်ပြည်ထောင်စုအတွင်းဂျူးမုန်တိရဲ့ရုပ်ချီတိုးလာစရာကိုလည်းရှုတ်ချလိုက်ပါတယ
် In general Jewish Americans
အတမ်းမြင့်အဖြစ်အမေရိကန်ဂျူးတွေဟာအမေရိကန်လူဦးရေရဲ့နှစ်ရာခိုင်နှုန်းသာရှိပေမဲ့ FBI ရဲ့မှတ်တမ်းအရဘာသာရေးမုန်တိမှုကြောင့်ပြစ်မှတ်ထားကျူးလွန်ခံရတဲ့ရာဇဝတ်မှုတွေရဲ့55ရာခိုင်နှုန်းရှိနေပါတယ်။အောက်တိုဘာ9ရက်နေ့နောက်ပိုင်းဂျူးစန့်ကျင်မှုဖြစ်ရဟာ300ရာခိုင်နှုန်းနီးပါးတိုးလာတယ်လို့ Anti-Defamation League ကခန့်မှန်းထားပါတယ်
ဒီဇင်ဘာလ3ရက်နေ့တုန်းကဖီလာဒဲဖီးယားကအစ္စရေးအမေရိကန်ပိုင်ဖီလာဖဲစားတောက်ဆိုင်ပြင်ပမှာပါလက်စတိုင်းလူလားသူတွေကလူမျိုးစုံတပ်ဖြတ်မှုဆွဆွဲချက်တွေကြွေးကြော်ဆန္ဒပြကြတာကလည်းအင်ဂျီရောကဒီသတင်းပတ်အတွင်းမှာပဲရှုတ်ချပါတယ်။ပင်ဆယ်ဗေးနီးယားအုပ်ချုပ်ရေးမှူးဂျော့ရှာပီယိုကအဲ့ဒီဗီဒီယိုကို X လူမှုကွန်ရက်မှာပြန်ပြီးတော့တင်ခဲ့တာလို့ပြောကြပြီးမြဲ VOA ရဲ့အနေနဲ့တော့သိကြအတိမပြုတ်နိုင်ပါဘူး။Jew College ကျောင်းသား၄ဦးမှာ၃ဦးလောက်ဟာဆိုရင် Jew စန့်ကျင်ရေးနဲ့ကြုံတွေ့ကြရတယ်လို့ Anti-Defamation League ကလက်တလို့စစ်တမ်းမှာတွေ့ရှိထားပါတယ်။ American ပုဂ္ဂလိကတက္ကသိုလ်၃ခုကအကြည့်အကဲတွေလဲပြဿနာရဲ့အတိတ်နဲ့နဲ့ကျောင်းသားတွေဘေးကင်းလုံခြုံရေးဆောင်ရွက်ချက်တွေနဲ့သက်ပြီးအင်္ဂါနေ့မှာလွှတ်တော်ရှေ့မှောက်ကြားနာစစ်ဆေးခံခဲ့ကြပါတယ်။ Harvard တက္ကသိုလ်ဥက္ကဋ္ဌ Claudian Gay ကအခုလိုပြောပါတယ်။
We have increased security measures.
တုံယုံရေးအစီအမံတွေတိုးထားပြီးတိုင်ကြားနိုင်တဲ့နေရာတွေကိုလည်းတိုးချဲ့ထားပါတယ်။ဒါအပြင်နှစ်သိမ့်ဆွေးနွေးမှုစိတ်ကြမ်းမာရေးနဲ့အကူအညီပေးရဝန်ဆောင်မှုတွေကိုလည်းတိုးချဲ့ထားပါတယ်။
ပင်ဆယ်ဗေးနီးယားတက္ကသိုလ်ဥက္ကဋ္ဌလစ်မဂေးကလည်း
We have identified individuals
မူဝါဒအရပဲဖြစ်ဖြစ်ဥပဒေအရပဲဖြစ်ဖြစ်ချိုးပေါက်တဲ့သူတွေကိုဖော်ထုတ်ပြီးတော့အရေးယူလှုပ်ဆောင်တာနဲ့ဥပဒေကြောင့်အရတာဝန်ရှိသူတွေနဲ့လည်းဆက်သွယ်ဆောင်ရွက်နေပါတယ်
Massachusetts Institute of Technology ဥက္ကဋ္ဌ Sally Kornblatt ကတော
့ We have launched an MIT-wide
မုန်တိမှုကိုအတူတကွဆန့်ကျင်ရည်ရည်လို့ခေါ်တဲ့ MIT တစ်ခုလုံးပါဝင်တဲ့အစီအစဉ်ကိုစတင်နေပါတယ်။ပညာရေးရောနောက်လူမှုအတိုင်းအဝိုင်းတည်ဆောက်ရေးလည်းအလေးထားပြီးတော့အထူးသဖြင့်တော့ကျမတို့ရဲ့အဆောင်တွေမှာဖြစ်ပါတယ်။ဂျူးဆန့်ကျင်ရေးကိုတိုက်ဖြစ်နေတဲ့အပြင်တိုးလာနေပြီးတော့သတင်းပေးတိုင်ကြားမှုလည်းနေတဲ့မွတ်စလင်မုန်တိမှုကိုပါဖြေရှင်းဆောင်မှာဖြစ်ပါတယ်။
Josh Mason တက္ကသိုလ်က Paul Elbing ကတော့ Isri Hamas စစ်ပွဲနဲ့ဆက်နွယ်ပြီးတက္ကသိုလ်ဝင်းထဲမှာအပတ်စဉ်တိုင်းနှီးပါဆန္ဒပြကြတာကိုတွေ့ရတယ်လို့ပြောပါတယ
်ကျွန်
တော်တို့ဌာနဟာဆိုရင်ကမ္ဘာတစ်ဖက်ချမ်းမှာဘာတွေဖြစ်နေလဲဆိုတာကိုပို့ပြီးလေ့လာနိုင်ပြီးပို့ပြီးနားလည်လာစေရအတွက်လူတွေကိုဖိတ်ခေါ်ပြီးသင်ကြားရေးနဲ့ဆွေးနွေးနိုင်ရေးဆောင်ရွက်တာဖြစ်ပြီးဒီကိစ္စကိုလည်းပို့ပြီးနားလည်ပြီးဖြေရှင်းနိုင်မှုပျော်လင့်ပါတယ်
တကယ်တို့ရင်းမှာထင်းထင်းထင်းထင်းရှိတဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကိုလူလာကြောင်း George Mason ကျောင်းသားအတော်များများကလည်း VOA ကိုပြောကြပါတယ
်ဂါဇာကိုဘုံကျဲဖို့ဒါမှမဟုတ်လေ Israel ရဲ့သားတွေကိုဖယ်ရှားပစ်ဖို့တောင်းဆိုချက်တွေမပိုင်ရင်တော့လုံးဝထောက်ခံပါတယ
်
လူမျိုးတစ်ခုခုအပေါ်မှာမကောင်းမြင်နေဆိုရင်တော့ဒီရှုမြင်ချက်ကိုကိုယ်စိတ်ထဲမှာပဲထားစေချင်ပါတယ
် My freedom of expression cannot interfere with
ကိုယ့်ရဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကတခြားသူတွေရဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကိုအနောက်အရှက်ပေးလို့မရပါဘူးကိုယ့်ရဲ့အမြင်ကတခြားသူရဲ့အမြင်ထက်လည်းပိုပြီးတန်ဖိုးမကြီးပါဘူးအားလုံးဟာကိုယ့်ရဲ့အမြင်သဘောထားကိုငြိမ်းချမ်းစွာထုတ်ဖော်ပြောဆိုခွင့်ရရမှာပါ
If people are starting to like call each other
တယောက်နဲ့တယောက်ထိပါဆော်ကားတဲ့အတုံးလုံးတွေတုံးလာမယ်လူမျိုးရေးခွဲခြားမှုဂျူးဆန့်ကျင်ရေးမွတ်စလင်မုန်တီးရေးဒါမျိုးတွေဟာဆိုရင်ကိုယ့်ဘာသာတတ်မှတ်ပေါင်ခါလိုက်တာဖြစ်ပါတယ
်အမေရိကန်တက္ကသိုလ်ဝင်းတွေမှာတင်းမာမှုတွေတိုးလာမလားလျော့သွားမလားဆိုတာကအရှိအလေပိုင်းကအခြေအနေတွေပေါ်မှာအများကြီးမူတည်တယ်လို့ကျောင်းသားတွေကပြောကြပါတယ်ရှင်
VOA အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာပါခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာမြန်မာပြည်အကြောင်းဘာတွေသုံးသပ်ရေးသားနေကြတယ်လဲဆိုတာကိုနားဆင်ရပါမယ်။ငွေရင်းအပေါ်မပြတ်ဦးကျော်စံသားကကောက်နှုတ်တင်ဆက်ထားပါတယ်ဗျာ
။ကုရပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့2029စစ်စင်ရေးနဲ့ပတ်သက်ပြီးသုံးသပ်ထားတာတွေပဲဖြစ်ပါတယ်။အဲ့ဒီမှာပထမဆုံးပြောပြလိုတာကတော့ဘတ်တီလစ်နာရဲ့သုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ။ Putting the Myanmar military's recent losses in perspective. မကြာသေးမီကမြန်မာစစ်တပ်ရှုံးမင်းမှုတွေပဂရီတိုင်းစုမြင့်သုံးသပ်ခြင်းဆွဲကောင်းစင်နဲ့သုံးသပ်ထားတာဖြစ်ပါတယ်။ VLRD.com ကထွန်းထုတ်ပြောပြမှာဖြစ်ပါခင်ဗျာ။မြန်မာနိုင်ငံမှာအခုဖြစ်နေတာတွေဟာရခိုင်ကမကြုံခဲ့ဘူးသလိုမမျှော်လင့်ခဲ့တဲ့အရာတွေလည်းဖြစ်တယ်ဆိုတာကတော့သံသယရှိကြမလို့ပါဘူး။မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့ဟာစစ်ကောင်စီရဲ့စခန်းပေါင်း200ကျော်လက်နက်ခဲယမ်းများအများအများနဲ့အတူသိမ်းပိုက်နေခဲ့တယ်။မြန်မာစစ်တပ်ဖွဲ့အကြစိတ်ဓာတ်ကျဆင်းနေတယ်လနေ့ချပဲပြောင်းမှုတွေရှိလာပြီးနိုင်ငံအနှံ့တော်လှန်ရေးအင်အားစုတွေကပူပြီးတက်တက်ကြွကြွတိုက်ခိုက်လာကြတဲ့အတွက်စစ်ကောင်စီဟာနေအများအပြားလက်လွတ်ဆုံးဆုံးနေရတာဖြစ်တယ်။ဒါပေမဲ့ဓာရီဟာစစ်ကောင်စီနဲ့သူခံထားတဲ့အဆွေအဝါကိုတကယ်ပဲပြုတ်ပြစေနိုင်မလား။မြန်မာစစ်တပ်ကိုပြိုကွဲသွားစေနိုင်မလား။တော်လှန်ရေးတပ်ဖွဲ့တွေရဲ့မျိုးမှန်းချက်ပန်းတိုင်လိုလူတွေခံယူထားကြတဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံကတကယ်ဖြစ်လာနိုင်လားဆိုတာကိုဘတ်တိလ်ဒတာကမေးခွန်းထုတ်ပါတယ်။ဝါရှင်တန်နက်ရှနယ်ဝေါ်ကောလိပ်ကပမခဂျက်ခရီအဘူဇာကတော့တွန်းလိုက်အင်အားစုတွေမြန်မာစစ်တပ်အပေါ်အနိုင်ရပြီးရင်ဗမာတွေကြီးဆိုတဲ့ဒီတမရိုလုံးဝဖျက်သိမ်းပြီးအစ်စ်ပြန်ဆိုင်ရမယ်ဆိုတာပြောပေမဲ့တခြားမြန်မာရဲ့မျိုးမှန်းချက်ကိုရရှိအောင်ဘယ်လိုလုပ်ရမလဲဒါမှမဟုတ်ဘသူတွေကထသိမ်းရမလဲဆိုတာကိုမပြောဘဲခြံထားတယ်လို့ဆိုပါတယ် NUG ရဲ့သမနာဒူဝါလာရှိလာကလည်းအောက်တိုဘာ2ရက်နေ့ထုတ်ပြန်ခဲ့တဲ့မှာတိုင်းပြည်ရဲ့ area 60ရာခိုင်နှုန်းခန့်ကိုတော်လှန်ရေးအင်အားစုတွေထိန်းချုပ်ထားနိုင်ပြီလို့ဖော်ပြခဲ့ပါတယ်တခါ The Economist ဂျွန်စီရဲ့ထုတ်စာဆောင်မှာလည်းမြန်မာပြည်မှာ PDF တပ်ဖွဲ့ဝင်300ကျော်အင်အား6500ခန့်နဲ့တိုင်းရင်းသားအင်အားစုတွေအင်အားတစ်သိန်းခန့်ရှိမယ်လို့ခန့်မှန်းထားပါတယ်ဩစတြေးလျနိုင်ငံမြန်မာရေးသူတွေဒီအန်ဒရူးဆဲလ်ကတော့မြန်မာစစ်တပ်ဟာစစ်မျက်နှာအများအပြားမှာပြန်ကျဲနေပေမဲ့လက်နက်အင်အားအကောင်ဆုံးဖြစ်နေစေလက်မခံခြင်းစရာကောင်းတဲ့ဒီအမှန်တရားဟာ2029စစ်စင်ရေးပြီးပြည်တွင်းပြပသုံးသပ်သူတွေရဲ့အကြိုက်တွေအကောင်းမြင်နေတဲ့သုံးသပ်ချက်တွေနဲ့တော့ကွဲလွန်နေတယ်လို့ဆိုထားပါတယ် PDF တပ်ဖွဲ့300ကျော်နဲ့EU တို့ဟာဒေသအနှံ့အနေတွေကိုတိုက်ပွဲဆင်ပြီးစစ်တပ်ကနေမြေအများအပြားမှာလက်လွတ်ခဲ့ရပေမဲ့အခြေအနေကိုမှန်မှန်သုံးသပ်နိုင်ဖို့အတွက်ထပ်သွင်းစဉ်းစားမယ်အချက်၄ချက်ရှိရလို့ဆိုပါတယ်။နံပါတ်၁ချက်ကတော့ PDF တပ်ဖွဲ့ရဲ့အင်အားနဲ့ဒီတပ်ဖွဲ့ရဲ့အကြစီလုံးညုံမှုဖြစ်တဲ့ USIB ဖွဲ့ရဲ့နိုဝင်ဘာ3ရက်2023အစီရင်ခံစာမှာ PDF တပ်ဖွဲ့ရဲ့60ရာခိုင်နှုန်းမှသာလက်နက်ရှိပြီးဒေသရင်းမှာလုတ်တဲ့အញ្ញံစားလက်နက်တွေဖြစ်တယ်လို့ဆိုထားပါတယ်။အားဖြင့်နေရာကွက်ကြားတရှိနေကြတာဖြစ်ပြီးစူးစိမှုမရှိဘူး။ Command Supreme Command အခုဒီတော့အမိန်အနာစူးစိမှုလောက်မှမရှိဘူးလို့လည်းဖော်ပြထားတယ်လို့ဆိုပါတယ်။နောက်နံပါတ်1အဓိကထက်တွေ့ရမယ့်အချက်တစ်ခုကတော့တိုင်းရင်းသားအင်အားစုရဲ့အချင်းချင်းညီညွတ်မှုကင်းမဲ့နေခြင်းပဲဖြစ်တယ်။ကချင်ပလောင်ရှမ်းဒိုဟာနယ်မြေအငင်းပေါမှုတွေဖြစ်နေတယ်။ရှမ်းနယ်ဝခါရှမ်းနယ်ပေါ်ကြမှာလည်းနယ်မြေအငင်းပေါမှုဒီပခါရစီရဲ့ SSPB ဟာအပြည့်အစုံကိုလက်ခံပြီးတော့အခုတော်လှန်ရေးတိုက်ပွဲမှာပါဝင်ခြင်းမရှိဘူးလို့လည်းပြောထားပါတယ်။နောက်နံပါတ်3အချက်ကတော့1962ကစပြီးတိုင်းပြည်ကိုထိန်းချုပ်လာတဲ့စစ်တပ်မှာအပုတ်ချတာဖြုတ်ထုတ်တာတွေစီးခဲ့ပြီးမဲ့စစ်တပ်အတွင်းမှာကွဲပြဲမရှိခဲ့ဘူး။နာကတ်ကိုတားမပြောနိုင်ပေမဲ့အခုအချိန်တော့မတွေ့ရသေးဘူး။မမျှော်လင့်မဲ့ဖြစ်နိုင်တာတွေလည်းရှိတယ်။ဒီတိပြတော့မပြောနိုင်ဘူးလို့ဆိုထားပါတယ်။တကယ်လို့အဲ့လိုမျိုးတပ်တွေမှာကွဲပြားမှုရှိလာရင်တော့နိုင်ငံအာဏာထိန်းချုပ်မှုကိုသူတို့ဆွံ့ဆွံ့လာနိုင်တယ်။နံပါတ်၄အချက်တရကတော့လူတိုင်းသတိမထားမိကြတဲ့တရုတ်ရဲ့အခန့်ကဏ္ဍပဲဖြစ်ပါသေးတယ်။ပထဝီအနေထားရမြန်မာနိုင်ငံဟာတရုတ်အတွက်အထူးအရေးကြီးပြီးအိန္ဒိယသမုဒ္ဒရာကိုတိုက်ရိုက်ထွက်နိုင်တဲ့တခုတည်းသောနိုင်ငံလေးဖြစ်ပါတယ်။အစီအမြုပ်အွန်လိုင်းလည်လံမှုကိစ္စမှာတရုတ်ညှိနှိုင်းခဲ့ရတာကိုကြည့်ရင်2029တိုက်ပွဲမှာမပါဝင်ခဲ့ပေမဲ့ဒီအစီအစဉ်ကိုသူတို့ကျိုးစီနေခဲ့တယ်မဟန်တာခဲ့ဘူးဆိုတာကတော့သိကြတယ်လို့ဆိုပါတယ် YWSA Waterford ဟာ2029မှာကျန်းနေတယ်လို့ဆိုပေမဲ့တရုတ်စီကရတဲ့လက်နက်တွေနဲ့ညောင်မဟာမိတ်တွေကိုပံ့ပိုးပေးခဲ့တယ်လို့လည်းဆိုထားပါတယ်မပါသားမျိုးချစ်တွေဆေးဥစုလူလားတွေတရုတ်စံကျင်ရေးဆန္ဒပြခဲ့တာတရုတ်ဘက်ကဘယ်လိုတွန့်ပြန်ခဲ့တယ်ဆိုတာမသိရပေမဲ့ဗိုလ်ချုပ်တွေကတရုတ်ကိုသူတို့မဆန့်ကျင်နိုင်ဘူးဆိုတာကိုတော့သူတို့သိကြပါတယ်ဒါကြောင့်လဲအွန်လိုင်းလိင်လဲမှုနဲ့ပတ်သက်တဲ့သံပြားရှိသူတွေထောင်ထဲချပြီးတရုတ်ဘက်ကိုဆွဲပြောင်းပေးခဲ့တာဖြစ်တယ်။တရုတ်နဲ့မြန်မာနှစ်နိုင်ငံခိုင်မာတဲ့ချစ်ခင်မှုရှိတယ်။ပုံမှန်ခိုင်မာလာနေတယ်လို့လဲစစ်ကောင်စီပြောခွင့်ရပြောကြခဲ့တယ်လို့ဆိုထားပါတယ်။လက်ဆွာအဆုံးတရုတ်ဟာမြန်မာပဋိပက္ခအပေါ်အလျှော်တင်းလှုပ်ပြီးကစားနိုင်မယ်။မိတ်ဆွေလူလူမဟာမိတ်လူလူညီညာရေးကျိုးဆောင်လူလူကြောက်ဝင်ဆောင်ရွက်နိုင်မယ်ဆိုတော့ဝယ်သူကလူလာနေတာဖြစ်တယ်။မြန်မာနိုင်ငံငြိမ်းချမ်းခိုင်မာသောဒီမိုကရေစီဖက်ဒရယ်နိုင်ငံဖြစ်သွားပြီးသူတို့လက်လွတ်ရမှာကိုလုံးဝမလိုလားသလိုဖျို့ဖျဲပြုတ်ကွဲသွားမှာကိုလည်းလုံးဝမလိုလားဘူးလို့ဆိုပါတယ်အခုဆက်လက်ပြီး No China is not intervening in Myanmar civil war မဟုတ်ဘူးတရုတ်ဟာမြန်မာပြည်တွင်းရေးမှာဝင်ရောက်မဆွဲဖက်ဘူးဆိုတဲ့ခေါင်းစဉ်နဲ့ Nam Phan Yat သုံးသပ်ချက်ကို The diplomat ကထုတ်လို့ပြောပြလိုပါတယ်လူတချို့ထင်နေကြသလိုတရုတ်အစိုးရဟာရှမ်းပြည်နယ်စပ်မှာဖြစ်ပွားနေတဲ့သဘုံထိုးစစ်ကိုပံ့ပိုးကူညီရမှာဟုတ်ဘူးလို့ဤသာထားဖြစ်ပါတယ်။ဆောင်းပါရှင်နီယန်ဖုန်းဟာဟောင်ကောင်တက်ဆိုရဲ့ MCES လို့ခေါ်တဲ့ Research Center for Asian Studies ကနေကြေးမှုဖြစ်ပါတယ်။ညီနောင်မဟာမိတ်သုံးဘွဲဟာ2029ထိုးစစ်အစမှာစစ်ခမ်းမောင်းရာကျော်စိမ့်ပိုက်နိုင်ငံပြီး MNDAA ဟာစစ်ကောင်စီရဲ့မဟာမိတ်တရုတ်နယ်စပ်ကလောက်ကင်ကိုဝန်ညံခဲ့တယ်ဒီတိုက်ပွဲဟာမဟာဗျူဟာမြောက်တဲ့ရှမ်းမြောက်ဒေသကမန်ဒရင်းတရုတ်ဘာသာစကားပြောကုကန်နဲ့ထင်းချူရဲ့အတွက်ပြန်ဆိုင်လာတဲ့ပဋိပက္ခရဲ့အဆက်ဖြစ်တယ်။တစင်းနဆက်ခွနဲ့ထိုးစစ်အတွက်တစစ်ဒေသအကြောင်းပြချက်ကတော့အွန်လိုင်းလိင်လံမှုချင်းမှုရေးဖြစ်တယ်။ဒါပေမဲ့အခြေခံရွယ်ချက်ကတော့ကုကန်ဒေသကိုပြန်လည်သိမ်းပိုက်ရေးတာဖြစ်တယ်လို့ဆိုထားပါတယ်။စစ်တပ်ကစစ်ဒီအင်အားသာလွန်နဲ့လက်နက်အင်အားပစ္စည်းအင်အားအစအစအရာသာလွန်ပေမဲ့ကိုဗစ်ကာလကစပြီးတော့စီးပွားရေးကျဆင်းလာမှုပြည်သူလူထုရဲ့စံကျင်အုံပြမှုစတာတွေကြောင့်တိတိယောက်ယောက်တုံ့ပြန်နိုင်ခြင်းမရှိခဲ့ဘူး။လေချောင်းကတံပြန်စစ်ဆင်မှုတချို့ကိုပဲလောက်ကင်နိုင်ခဲ့တယ်။ဒီတိုက်ပွဲတွေဟာနောက်ရက်သက်တပတ်အနည်းငယ်အတွင်းမှာပြည်စုံသားပွဲမရှိဘူးလို့လည်းဆိုထားပါတယ်။ဒီပဋိပက္ခဟာတရုတ်ဘက်ကိုများစွာထိခိုက်ခဲ့တဲ့အတွက်တရုတ်ဘက်ကတော့စောင့်ကြည့်နေမယ်။သူတို့ဘက်ကိုထိခိုက်လာမဲ့ကိစ္စကောက်ွယ်ဖို့အတွက်လိုအပ်သလိုပြင်ဆင်လိုက်မယ်။စီရေးလက်ကျင့်မှုတွေပဲလုပ်ခဲ့တယ်လို့ဆိုပါတယ်။ဒီလိုစီးလက်ကျင်တာကိုအနောက်နိုင်ငံတွေဘက်ကအထူးအယုံစုဆိုင်ပြီးဒါဟာတရုတ်တို့ကညီနောင်မဟာမိတ်သုံးဘွဲ့ရဲ့စစ်ကိုကူညီတာဖြစ်တယ်လို့ပြောဆိုကြပါသေးတယ်။တကယ်တော့ဒီလိုပြောဆိုမှုဟာမြန်မာနိုင်ငံတွင်းမှာတရုတ်စံကျင်ရေးကြီးထွားလာအောင်လှုံ့ဆော်တာဖြစ်သလိုတချိန်တည်းမှာလည်းတရုတ်မြန်မာဆက်ဆံရေးပြက်ပြားအောင်လှုံ့ဆော်ခြင်းသာဖြစ်နိုင်ပါသေးတယ်။ဘုရားမှန်တဲ့ကိစ္စတွေပါတရုတ်ဟာမြန်မာပြည်တွင်းရေးမှာဝန်မဆွဖူးဆိုတဲ့မူကိုစဉ်တစားကျင့်သုံးလာခဲ့တာဖြစ်တယ်တိုင်းဒါရနေဖြစ်တဲ့ပြည်ပခါရမှာဘယ်လုံးကမှစီးရရမပါဝင်ခဲ့ဘူး။စစ်စိုက်ညီနိုင်ရေးကိုသာအပီပီစာနာမှုအကူအညီတွေပေးခဲ့တယ်လို့လည်းဆိုထားပါတယ်။တရုတ်အစိုးရဟာတိုင်းဒါလက်နက်ကင်တွေကိုကူညီပံ့ပိုးဖို့ဒီဒေသသားဒီအွန်လိုင်းလိင်လံမှုကိစ္စတိုက်ချေရေးအတွက်စစ်ကောင်စီနဲ့တောင်ပူးပေါင်းဆောင်ရွက်ခဲ့ပါသေးတယ်။အဲ့ဒီအွန်လိုင်းလိင်လံမှုကိစ္စတိုက်ချေရေးမှာတိုင်းဒါမဟာမိတ်တွေလှုပ်ဆောင်နေတဲ့ဆိုတာကိုတရုတ်ကမဆန့်ကျင်သည့်တိုင်အောင်ပါဝင်ကူညီခဲ့တာတော့မရှိပါဘူး။တိုင်းဒါမဟာမိတ်ရဲ့စစ်မှန်သောရည်ရွယ်ချက်ဟာလည်းပဲဆုံးရှုံးသွားတဲ့နိုင်ငံတွေကိုပြန်လည်သိမ်းပိုက်နိုင်ရတာဖြစ်တယ်ဆိုတာတရုတ်ကရှင်းရှင်းလင်းလင်းသဘောပေါက်ထားတယ်လို့ဆိုပါတယ်။ မြန်မာပြည်တွင်းမှာဝင်ရောက်ဆွဲဖက်ရင်သူတို့အကျိုးစီးပွားထိခိုက်မယ်၊နိုင်ငံဆက်ဆံရေးကိုထိခိုက်မယ်ဆိုတာတရုတ်ကသဘောပေါက်ပါတယ်။အခုတော့မှကုန်သွယ်ရေးနဲ့ဆက်သွယ်ရေးလမ်းကြောင်းကြီးတစ်ခုလုံးဝပြတ်တောက်သွားခဲ့ပြီဖြစ်တယ်။အဲဒီမြေကရန်ကုန်မြို့မှာစစ်ကောင်စီလူလားသူတွေဟာတရုတ်စစ်ကြီးရဲ့ဆန္ဒပြပွဲတစ်ခုလွတ်ခဲ့ကြတဲ့အတွက်လဲတရုတ်ကသူတို့ရဲ့မဟာဗျူဟာနဲ့စစ်ပွားရေးအလားအလာတွေပိတ်သွားမှာကိုအထူးစိုးရိမ်နေပါတယ်ကဲ့။ညီအစ်ကိုအနေနဲ့ပြောရမယ်ဆိုရင်တော့တရုတ်စီလက်ရှိရှမ်းမြောက်ပဋိပက္ခမှာအကျိုးအမြတ်ဖြစ်ထွန်းသူ beneficiary မဟုတ်ဘဲနိုင်ငံရသူ victim တာဖြစ်တယ်။ဒါကြောင့်အပြစ်ရဆက်ပြီးနေဆက်ဒေသမှာငြိမ်းငြိမ်းရေးနဲ့တည်ငြိမ်မှုကလိုလားရဲလို့ဟောက်ကွန်တက်သူကအရှိယာသုရေသနာဌာနညွှန်ကြားမှုနင်ဖရင်းရဲ့သုံးသပ်ချက်ကိုထုံထုတ်တင်ပြလာပါရစေ။ဗျာ။ Good bye တော့ကတော့တစ်လောက်ပဲဖြစ်ပါတယ်။နောက်ပါမှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါစေခင်ဗျာ။အားလုံးကိုကျေးဇူးတင်ပါတယ်။
ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းတွေပဲဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲမျိုးသမီးကန္တာသုဒ္ဓဆုံးလင်အမေရိကန်တခွင်းနဲ့တိတ်ပန်တဲ့နီးပညာကန္တာတွေကိုတင်ဆက်သွားဖို့ရှိပါတယ်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ။VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Bloomberg အပြရာအမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။မင်္ဂလာမနက်ခင်းပါခင်ဗျာ။ VOA American တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းရုပ်သံရေဒီယိုအစီအစဉ်ကိုလိုင်းဒိုမီတာ3249 VOA ရဲ့ website, Facebook, YouTube တို့ကပါတိုက်ရိုက်ထုတ်လွှင့်နေကြပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆုံးလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကန္တာတွေနားဆင်ရဖို့ရှိတဲ့အထက်အရင်ဦးဆုံးတော့အမျိုးသမီးကန္တာဖြစ်ပါတယ်။နိုင်ငံတကာအဆင့်ဘောလုံးပြိုင်ပွဲတွေမှာဖီဗာဒိုင်တယောက်အဖြစ်တောင်းဝန်ထမ်းဝင်ရဖို့ခန္ဓာကိုယ်ကြံ့ခိုင်ဖို့အဓိကအရေးကြီးသလိုစိတ်ဓာတ်ကြံ့ခိုင်ရေးနဲ့အခြားလိုအပ်တဲ့အရေးချင်းတွေပြည့်မီဖို့ကလည်းကြိုးစားခဲ့ရတယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ်ဖီဗာမှာမြန်မာနိုင်ငံကိုစားပြီးပထမဦးဆုံးအမျိုးသမီးဒိုင်အဖြစ်နဲ့တာဝန်ယူခဲ့ဘူးတဲ့ဒေါ်ကော့ဂျာကပြောပါတယ်ဒေါ်ကော့ဂျာရဲ့ဖီဗာအတွေ့အကြုံတချို့ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေ့တင်ဆက်ထားပါတယ်
ကျေးဇူးပါတင်ရယ်ဟု
တ်ကဲ့ပါ
ဒီနေ့ကျေးဇူးတင်ပါတယ
်ကျေးဇူးတင်နေပြီတော့ပြည်ဟာလည်းရမ်းဝမ်းသာတယ်ဂုံလဲဂုံယူတယ်ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာဒီ FIFA ကဗတ်ဘောလုံးအဖွဲ့ချုပ်လိုနေရာမျိုးမှာပေါ့နော်မြန်မာနိုင်ငံကအမျိုးသမီးတယောက်ဒိုင်အဖြစ်နဲ့ပထမဆုံးလုပ်ခဲ့တဲ့သူတယောက်ဖြစ်တဲ့အတွက်ကြောင့်လည်းအထူးပဲဂုံယူပါတယ်
ကျေးဇူးတင်ပါတယ်ဖျားကျေးဇူးတော့ကြောင်းပါ
တယ်ဟုတ်ကဲ့ပါရှင်အရင်ဆုံးပြေးကြည့်မိချင်တာကအဲ့တော့လည်းညခုနှစ်မှာစပြီးတော့ဒီလို FIFA ဘောလုံးဒီဒိုင်အဖွဲ့ထဲမှာပါဝင်လာခဲ့တာလည်းရှင်
မထောင်ခုနေပေါ့
မ
ထောင်မထောင်ခုနေမှာစပြီးမှတင်းတန်းသွားရတာပေါ့နော
်ဟုတ
်ကဲ့ဒါတော့ FIFA အတိအမှတ်ပြုလက်မှတ်ပေးတဲ့တင်းတန်းကိုသွားခွင့်ရတာအဲ့ဒီနှစ်ကလည်းစပြီ
းဟုတ်ကဲ့
သွားခွင့်ရခဲ့တာပါ
ဆိုတော့အဲ့ဒါကတော့ဒါဘယ်လိုလူမျိုးတွေကိုရွေးတာလဲကိုကဒီလိုနေရာရွေးခံရဖို့အတွက်ဘာတွေပြင်ဆင်ခဲ့ရလဲ
ပြင်ဆင်ဖို့ကတော့ကိုကကိုယ်ခန္ဓာစက်ခိုင်းလို့ရှိရမယ်ပေါ့နော်သူတို့တတ်မှတ်ထားတဲ့စံချိန်စံညွန်းကိုမိသား3000ပြရပါတယ်အဲ့ဒီစံချိန်စံညွန်းမီအောင်ကျွန်မတို့ကကြံ့ခိုင်မှုပြင်ဆင်ထားရတယ်ဥပဒေနဲ့ပတ်သက်တာကိုဒီမြန်မာနိုင်ငံတွင်းမှာနှစ်နှစ်အတည်ဆိုနှစ်နှစ်လောက်ကြိုပြီးမှာပေါ့နော်ပြည်တွင်းမှာပွဲလုပ်ရတယ်ဒီဥပဒေနဲ့ပတ်သက်တာ the laws of the game ကိုတကယ်ကြွန့်ကြွန့်ချင်းချင်းကိုကလေ့ကျင့်ထားမယ်ဆိုလို့ရှိရင်သူတို့ကဒီတင်တန်းကိုသွားခွင့်ရပြီတော့ခွင့်ရပြီးဟိုမှာလဲအဲ့ဒါလေးစစ်တယ် fitness စစ်တယ်ရောက်ရောက်ချင်းနောက်နေ့မှာကျမတို့ကိုကြံ့ခိုင်ရင်စစ်ပြီးမှနောက်နေ့ဒီမှာသူတို့ကတင်တန်းပေးတယ်တင်တန်းပေးပြီးပွဲလေးတွေကိုသူတို့နည်းနည်းလေးစမ်းပြီးလုပ်ခိုင်းတာပေါ့နော်တင်တန်းတက်ပြီးမှဒီ FIFA တိုင်လူကြီးရဲ့လို့ဖြစ်လာတာပါ
ဟုတ်ကဲ့မြန်မာနိုင်ငံမှာတော့ကိုကပထမဆုံးဒီ FIFA တိုင်ခွဲမှာပါတယ်အမျိုးသူဖြစ်တဲ့ခါကျတော့ဘယ်လိုခံစားရလဲအဲ့ဒီအချိန်မှာ
အခုလည်းမရဘူးလေနောက်ပြီးကိုကလည်းဘောလုံးနဲ့ပတ်သက်ပြီးမှအတွေ့အကြုံလည်းမရှိဘူးငယ်တုန်းကချက်ချင်းနေလှုပ်ရင်းနဲ့အာကစားကွင်းဒီမှာကိုကချက်ချင်းနေအနေနဲ့လှုပ်အားပေးရင်းနဲ့ဘောလုံးကာနာပဲတွေ့ဘူးတယ်ဥပဒေနဲ့ပတ်သက်လို့လည်းကိုကနားမလဲဘူးဒီလိုမျိုးနိုင်ငံတကာအဆင့်ကိုတွားရမယ်လို့လည်းမျှော်လင့်ထားတယ်လို့မဟုတ်တော့အဲ့လိုမျိုးတွားရမယ်ဆိုဝန်တာလာတော့တပြင်းဘလို့ဝန်တာမှန်းကိုမသိဘူးအရင်ဝန်တာပါလေ
ဟုတ်ကဲ
့ပြန်ရခွင့်ရေးရတာဟုတ
်ပါသွားပြီးတော့ဘယ်နိုင်ငံတွေမှာဘယ်လိုပွဲတွေပါခဲ့ရလဲ
ပထမအောင်ဆုံးအဲ့ဒီမှာတင်တန်းတက်ပြီးမှနော်24ရက်မြောက်နေ့မှာပေါ့နော်အဲ့ဒီမှာ FIFA ကနေဒီရှေ့တောင်အာရှပြိုင်ပွဲမှာပေါ့နော်ဒိုင်လူကြီးလို့ဖို့ဆိုပြီးမလေးရှားမှာလုပ်တဲ့ပွဲမှာတွားပြီးမှစပြီးတာဝန်ထမ်းဆောင်ခွင့်ရခဲ့တာပေါ့အဲ့ဒီနေ့ကစပြီးမှ2005ခုနှစ်အထိတော့တစ်နှစ်ကိုတပွဲလောက်ပဲသွားရတယ်2006ခုနှစ်ပြီးလာနဲ့သူတို့ကအဲလူရွေးတာပေါ့နော်လူရွေးပြီးမှအကောင်ဆုံးဆုရတယ်အဲ့ဒီသူတို့ရွေးတဲ့အထဲမှာအဲ့ဒီကပြီးလာနေတော့နောက်နှစ်ဒီကစပြီးမှလေမနာရတော့ဘူးတောက်လျှောက်သွားရတယ်ဟောတနိုင်ငံနဲ့တနိုင်ငံပေါ့နော်သွားခဲ့ရတဲ့နိုင်ငံတွေကတော့ပြောမယ်ဆိုရင်တော့โอ้ยุโรปก็เลยหยอดเดญี่ปุ่นหยอดเดกอริยาหยอดเดดิอาเซียนอาชาနိုင်ငံมาดิอาเซียนနိုင်ငံมาဆိုရင်တော့နိုင်ငံတွေထပ်တာပေါ့ဗီယက်နမ်တို့ဒီယူဒီယာတို့ဒီနိုင်ငံတွေကြတော့ခဏခဏသွားရတယ်โอเ
คအဲ့တော့ကိုကလာပထမအဆုံးလူတွေဖြစ်တဲ့အခါကျတော့လေအဲ့လိုပွဲစဉ်တွေသွားတဲ့အခါမှာရောအခက်အခဲကြီးကြုံရတာရှိလားဘယ်လိုခက်ခဲကြီးကြုံရလဲရှင
်နိုင်ငံတကာပွဲဆိုတော့ပထမအဆုံးအချိန်မှာတော့အမလေးချက်သိမ့်ထားတယ်။ဘာဖြစ်လို့မှားမှလည်းကြောက်တယ်။အာယုံတအားဆိုင်ရတာလေနော်။အဲ့ဒါကြောင့်မလို့အခက်အခဲဆိုတဲ့နေရာမှာတော့ဒီကိုလိုက်ရမယ်ဒီဘောလုံးနောက်ကိုလိုက်တဲ့အချိန်မှာမြည်အောင်လို့ကိုဒီ line ပေါ်မှာအမြည်လိုက်ရတဲ့ဒုက္ခပေါ့နော်။အဲ့ဒါတခုတော့တော်တော်လေးကိုဖိစစ်ဖြစ်စီမှုရှိတယ်။နောက်ပြီးဘောလုံးပွဲပြီးခါနေနှမနစ်၃မိနစ်ဆိုရင်လေဒီလားထွက်ပြေးခြင်းနဲ့စိတ်တောင်ပေါက်လာတယ်အဲ့လိုမျိုးဟိုအာယုံဆိုင်ရတဲ့အပိုင်းပေါ့နော်အဲ့ဒါမျိုးတော့ရှိပါလေ။
ညာကြီးကျူလာအားထုတ်ခဲ့ရတော့
ဟုတ်ကဲ့ပါ။
ဆော့ဆော့ရုံးကပြောသွားတဲ့အထက်မှာပထမ၅နှစ်လောက်ကတော့တနည်းမှလိုခဲလောက်ပဲသွားရတဲ့ဆွဲတဘောပေါ့နော်
။ဟုတ်ကဲ့။
ဒါပေမဲ့ဆုအကောင်းဆုံးဆုရပြီးတဲ့နောက်ပိုင်းလို့ပြောရတယ်။အဲ့အကောင်းဆုံးဆုကဘာဆုလဲရှင်ပြောပြပါဦး
။အကောင်းဆုံးဆုအကောင်းဆုံးဆုဆိုတာကသူတို့ကဒီရွေးလိုက်တာအရှိတောင်အရှမဆို၃ယောက်ဆိုရလေ။ယူဒီယာကဘာနီပါရဲ့အဲဗာလဲမလေးရှားကကောင်းမလေးတယောက
်ဟဲ့
သူကလေကွင်းနေတိုင်းလူကြီးပါပဲ
ဟဲ
့တို့ကျမတို့3ယောက်ကို2006မှာတို့အကောင်းဆုံးကြီးဆိုပြီးမှရွေးလိုက်တယ်ပေါ့နော
်ဒီအမျိုးသမီးတိုင်းလေးထဲမှာမှအကောင်းဆုံး3ယောက်ဆိုပြ
ီးမှရွေးလိုက်တာဟုတ်ကဲ့
အာဟုတ်ကဲ့အဲ့တော့တော့ကြာတာဒီ FIFA မဒီတိုင်းထဲမှာပေါ့နော်မပါခင်မှာရောအရင်တုန်းကတခြားအားကစားနဲ့ပတ်သက်ပြီးတော့ဘာတွေတွေ့ကြရှိခဲ့တယ်ဒီ FIFA တိုင်းမှာဖြစ်ခင်ပေါ့ FIFA တိုင်းရောဘယ်လိုစပြီးတော့ဖြစ်သွားလဲဆိုတာလည်းပြောပြပေးပါလားရှင
်FIFA တိုင်းဖြစ်တယ်ဆိုတာတော့ပထမအဒီပြောထားတာလည်းရှိလေအဓိကတော့ကိုက fitness ကောင်းတော့ဒီ FIFA တိုင်းဖြစ်လာတယ်လို့အန်ဒီကတော့အဲကိုကိုကိုယုံကြည်တာပေါ့နော်ဘယ်လိုဖြစ်လဲဆိုကိုကပြည်ခုပြည်တမားကိုပြည်ခုပြည်တမားမှာကိုကအရှိတောင်အာရှမှာရွှေတစိရပြီးမှစံချိန်ကျိုးပြီးရွှေတစိရခဲ့တဲ့လူဆိုတော့အဲ events ကလည်းမိသား3000ဖြစ်နေတယ်ဒီတိုင်းလုပ်ငန်းမှာပြေးရတဲ့အဲတာအဝေးအကွာအဝေးကလည်းမိသား3000တို့တို့ပြေးခိုင်းတာဆိုတော့အဲ့ဒီနေရာမှာကိုကဟိုဘက်မှာဆွန်းဆွန်းတမန်ပြောမယ်ဆိုရင်အပြေးမှာဒေတာလေးကိုကိုကဘယ်ပုံပိန်နေပြေးရမယ်ဆိုတာကိုကကြွန့်ကျင်နေပြီလေအဲ့ဒီကြွန့်ကျင်နေတဲ့အတွေ့အကြုံမို့လို့ဒီမှာတိုင်စလုပ်မယ်ဆိုတော့သူက fitness ကအဓိကဖြစ်တဲ့အတွေ့အကြုံမို့လို့ဒီ fitness အရင်ကောင်းနေတဲ့အတွေ့အကြုံတိုင်လူကြီးလုပ်ဖြစ်သွားတာပေါ့နော်
အဲ့တော့အဲ့လိုသွားပြီးတော့ဘယ်နှစ်နှစ်လောက်ဒီ FIFA အဖွဲ့ထဲမှာဒါရီဖြစ်နေပါဝင်ခဲ့တာလဲရှင်စုစုပေါင်းနှစ်ကျော်ပါတယ်ဘယ်လောက်ရှိမလဲ
စင်းနေ
အဲဒီစင်းနေလို့ပြီးတော့နောက်တော့ရောဟိုဒီထဲမှာဘာလို့ဆက်မလုပ်ဖြစ်တာလဲရှင်အဲ့ချိန်မှာစပြီးတော့ဒီရက်နေပြီးတော့မလုပ်ဖြစ်တော့တဲ့အကြောင်းလည်းပြောပြပါအောင
်မလုပ်ဖြစ်ရတဲ့အကြောင်းကတော့အဲ့ဒီ2010 theme ပေါ့နော် AFC ကနေဒီ အသည့်နာမည်နဲ့ပဲဘိုင်နေမြေပေါ့နော်သူတို့ကအဲဒီမလေးရှားမှာလုပ်မဲ့16နှစ်ပွဲနဲ့19နှစ်အောက်အရှက်ပွဲပေါ့နော်အဲ့ဒီပွဲကိုလုပ်မလားနောက်ပြီးမှကြီးကျက်တိုင်လုပ်မလားဆိုပြီးမှသူတို့စာပို့လာတယ်အဲ့စာပို့လာတဲ့အခါမှာအန်တီကကြီးကျက်တဲ့ပတ်သက်ပြီးမှအတွေ့အကြုံလုံးဝမရှိသေးဘူးလေနော်။ဒိုင်လေးလုတ်ခါစားအဲ့လုတ်နေတာဆိုတော့အန်တီကတော့အဲ့ဒီပွဲမှာဆရာကပြောတယ်ကျမတို့ဒိုင်ဥက္ကဋ္ဌပေါ့နော်မြန်မာနိုင်ငံဒိုင်ဘူကြီးကိုသူကတော့ပြောတဲ့အခါမှာဘူကြီးကလည်းအေးဟုတ်သားပဲတဲ့နင်တင်းတန်းလည်းမတက်ရသေးဘူးဆိုတော့တဲ့အဲ့ဆိုအတွင်းရင်းမှုကိုတော့ပြောဆိုပြီးမှအန်တီတို့ရဲ့ဥက္ကဋ္ဌဘူရီတယောင်ကအဲ့လိုပြောတဲ့အခါကျတော့အန်တီလည်းအတွင်းကြီးမှုဆရာပန်နေတင်အောင်စီကိုသွားတယ်ဆရာပန်နေတင်အောင်ကနေအောင်နေပြီးပြောမယ်ဆိုပြီးသူကဥစောစောကိုပြောတယ်ပေါ့နော်ဥစောစောကိုပြောတဲ့အချိန်ခါမှာဥစောစောကပြောတယ်တဲ့အဲနင့်လူလူကတော့ဒီမှာနှစ်နှစ်လောက်တော့လောက်ခိုင်းပါကော့ကြာတိုင်အနေနဲ့ရှိနေရအောင်မယ်လို့ပြောတယ်တဲ့အကြောင်းနင့်ဒီနှစ်နှစ်ပြီးမှပဲinstructor လို့ပေါ့ဆိုပြီးအန်တီကိုအဲ့လိုပြောတယ်အဲ့လိုပြောတော့အန်တီကလည်းအဲလုံနေရင်တန်လန်းနဲ့အဲ့ဒီနနစ်ပြည့်သွားတာပေါ့နော်နနစ်ပြည့်သွားတော့သူတို့ကအဲ့ဒီရတရလုတ်ပေးလိုက်တာပေါ့ရတရလုတ်ပေးလိုက်တဲ့ Town အဲ့ဒီ Town တဆေမှာပဲအန်တီကဒီမိုနီကာဆိုရှိတယ် FIFA လေမိုနီကာရှိတယ်အမျိုးသမီးတွေကိုလိုက်ပြီးလေလာစုံစမ်းနေတယ်လို့တော့ထင်တာပဲသူကအန်တီကိုပြောတယ်Hello, Mama. Congratulations for World Cup. That's. I don't know like what. Yeah, I'll do it. Eh? Hoka. No, I'm already retired. You know. Do I need it? Oh, you don't want to go World Cup? That. Oh, I don't know. My office retired for me already. Look.အဲ့လိုပြောလိုက်တော့သူကလေ oh my god ဆိုပြီးမှဒါပဲပြောနိုင်တော့ကိုကလေပြန်လဲတဲ့နဲ့ကနေစပြီးမှဒီတိုင်းဒီချက်ချက်တိုင်းလုပ်ဖို့ကိုကဆက်ပြီးစူးစမ်းရတာပေါ့နော်အဲ့ဒီမှာသူကိုရဲ့တိုင်းလုပ်တာတော့တခန်းရက်သွားတာပေါ့
တကယ်လဲဆိုရင်တော့ World Cup ပွဲမှာသွားပြီးတော့တိုင်းလုပ်ရမယ်ဆိုတဲ့အခါကျတော့မှာကိုနိုင်ငံကိုဒီတိုင်းရဖိတ်ပြီးတဲ့အချိန်တိုင်းဆို
ဟုတ်တယ်ဟုတ်တယ်အဲ့လိုမျိုးပဲ
အခုတော့တူတာဆောင်းလင်အမေရိကန်တခွင်အစည်းအဝေးပါဒီတစ်ပတ်မှာတော့ Republican စကားစစ်ထိုးပွဲနဲ့ကိုယ်စားလှယ်လောင်းအလားအလာအကြောင်းဆွေးနွေးထားပါတယ်ဘာမာတက္ကသိုလ်မှာဗိုလ်ထုနေ့ကကျင်းပတဲ့ Republican ကိုယ်စားလှယ်လောင်းတွေရဲ့စကားစစ်ထိုးပွဲကိုစောင့်ကြည့်လေ့လာထားတဲ့ California တက္ကသိုလ် Berkeley ကနိုင်ငံရေးသိပ္ပံကျောင်းသူ Mackin Thiri Nanda ဆိုကိုအောင်မေးမြန်းထားပါတယ်ဗျာ
ဆိုလို့ရှိရင်ဒါ Republican Party ရဲ့သမရကိုယ်စားလှယ်လောင်းဖြစ်ဖို့ပေါ့ဒါဟိုတခြားဒီကိုယ်စားလှယ်၄ယောက်ကနေပြီးတော့စကားစစ်ထိုးပွဲကျင်းပတာဆိုလို့ရှိရင်ဒါဟိုနောက်ဆုံးအချိန်ပေါ့ဆိုတော့မကြခင်မှာပဲဒီ Party တွင်းပနာမရွေးကောက်ပွဲတွေလုပ်မယ်ဆိုတော့ဒီနောက်ဆုံးကျင်းပသွားတဲ့စကားစစ်ထိုးပွဲအချိန်နေပေါ့လေဆိုတော့ဒီစကားစစ်ထိုးပွဲမှာအထူးသဖြင့်တော့ဒီအမျိုးသမီးတူတယ်ပဲပါဝင်ပါတယ်ဆိုတော့ Nikki Haley ပါဒီကုလသမဂ္ဂဆိုင်ရာ American အသံမကြီးဟောင်းပေါ့လေဆိုတော့သူနဲ့ပတ်သက်ပြီးတော့တခြားသူတွေကဟိုဝိုင်းပြီးတော့တော်တော်များများဝေဖန်ကြပါတယ်ဆိုတော့မန်ခင်တိရီနန္ဒဆိုရဲ့အမြင်ရောပြပြပါအောင
်ဟုတ်ကဲ့ရှင်ခုကိုအောင်ပြောတယ်လို့ပါပဲ Nikki Haley ကိုအာဟိုပါเนาะတိုက်ခိုက်ပြောကြတာတွေအများကြီးတွေ့ရပါတယ်ဒီစကေးလူပွဲမှာဆိုလို့ရှိရင်အကြီးကအချက်၃ချက်ပေါ့เนาะပထမတစ်ချက်ကတော့အာသူတို့တွေက policy အရာပေါ့เนาะအာသူတို့ယုံကြည်တာတွေကိုပြောကြားသွားတာကိုတွေ့ရတယ်နောက်တစ်ခုကကြတော့တဦးနဲ့တဦးပေါ့ဘယ်နေရာတွေမှာဥပမာနိုင်ငံရေးအရာအာနိုင်ငံခြားရေး policy အရာနောက်ဒီလိုလူမှုရေးနဲ့ပတ်သက်တဲ့ policy policy အရာပေါ့နော်အဘယ်လိုပွဲပြားနေဆိုတာရောသူတို့ distinguish လုပ်ပြီးတော့ပြောသွားတာတွေရပါတယ်အဲ့ဒီမှာအဟီလီယိုဘာကြောင့်ဒီလိုတိုက်ခိုက်လဲဆိုတော့သူကအခုချိန်မှာပေါ့နော် leading သဘောမျိုးဖြစ်နေပါတယ်ဒီ Trump ပြီးလို့ရှင်ပေါ့နော်ဒီချက်ရှိခဲ့တဲ့ဒီနေ့ဒီပိတ်လောက်ကြတဲ့အ၄ရောက်ထဲမှာဆိုလို့ရှင်ပေါ့လေနောက်သူ့အပေါ်မှာဒီလိုအရင်တော့ဥပမာဆိုလို့ရှင်အဲဒီဟိုဟာပေါ့နော် Wall Street ဘယ်လိုပါတော့တွေက DeSantis တို့ကိုထောက်ဖက်ခဲ့ပေးမယ်အခုဆိုရင် Nikki ကို backup လုပ်လာတာတွေတွေ့ရတယ်ပေါ့နော်အဲတခြားအဖွဲ့အစည်းတွေလည်းဒီလိုပဲ Nikki ကို backup လုပ်တာတွေအများကြီးရှိလာတော့တွေ့ရတယ်ဒါကြောင့်မလို့သူတို့အနေနဲ့ကသူတို့ရဲ့အကြီးမားဆုံးသောပြိုင်ဘက်လိုမျိုးသဘောထားပြီးတော့ attack လုပ်တယ်လို့ကျွန်မထင်ပါတယ်
အထူးသဖြင့်အခုနောက်ပိုင်းလူမှုစစ်တမ်းတွေမှာဆိုလို့ရှိရင်ဒါကုလသမဂ္ဂဆိုင်ရာအမေရိကန်သားမကြီးဟောင်းလည်းဖြစ်နောက်ဒီတောင်ကယ်ရိုလိုင်းနားပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့နီကီဟဲလီကိုဒီထောက်ခံတဲ့အဲဟိုရာဂိုင်းတို့ပို့ပြီးတော့များလာတာပေါ့လေဒါဘာကြောင့်လို့ထင်ပါလဲ
ဘာကြောင့်လို့ထင်လဲဆိုရင်တော့သူ့ရဲ့ဒီပေါ့နော်အတွေ့အကြုံတွေရလည်းပါတယ်နောက်ပြီးတော့သူ့သူရဲ့အတွေ့အကြုံဆိုတဲ့နေရာမှာဒီပြည်တွင်းနိုင်ငံရေးအရာအယောပေါ့နော်နောက်တစ်ခါဒီပြည်ပဒီလိုတမ်းမှတ်ကြီးဖြစ်တဲ့ပြည်ပနဲ့ဆက်နွယ်တဲ့နိုင်ငံရေးအမြင်တွေပေါ့ဒီ foreign policy ရဲ့အရာအယောပေါ့နော်သူ့မှာကပြည့်ပြည့်ဝဝရှိတယ်နောက်ပြီးတော့သူ့ရဲ့ဒီ campaign တွေအတွက်ဟိုပါပေါ့အလူရှင်နေရှိတဲ့အခါမှာဆိုလို့ရှိရင်လည်းသူကဒီအလူရှင်နေရဲ့ထောက်ပံ့မှုကြောင့်မလို့သူ့ရဲ့ယုံကြည်ချက် policy ကိုပြောင်းပြစ်လိုက်တယ်ဆိုတော့မရှိဘူးပေါ့နော်ဒီလိုမျိုးအကြောင်းချက်တွေရှင်နောက်တစ်ခါဒီအမျိုးသမီးဒီခေါင်းဆောင်မှုကလည်းတစုံတရာခန်းကဏ္ဍမှာသူ့ကိုပို့ပြီးတော့မှချင်ရှားစေတယ်ဟိုပါပေါ့နော်သူ့ကိုချောက်ပဲ့နဲ့လူတွေပုံများလာစေတယ်ဆိုတာလည်းတွေ့ရပါတယ်ကို
Florida ပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒက်စန်တစ်ဆိုရင်ဒါမချသေးခင်နှုန်းကလည်းပဲကယ်လီဖိုးနီးယားပြည်နယ်ကအုပ်ချုပ်ရေးမှူးဟို Newsom နဲ့သူတို့ဒီစကားစစ်ထုတ်ပွဲကျင်းပခဲ့ပါသေးတယ်ဆိုတော့ဒီ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ရဲ့အနေထားရောဘယ်လိုရှိမလဲ။ဘာဖြစ်လို့လဲဆိုတော့သူကလည်းပဲသူသာလျင်ဒါဟို Republican ကိုစားပြုသမရလောင်းဖြစ်တဲ့နယ်ဆိုပြီးတော့သူ့ဘက်ကတော့အခိုင်အမာပြောနေတာပေါ့။ဆိုတော့ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့ဗာမြန်ပြောချင်ပါလေ
။သူအနေနဲ့ကသူရဲ့ Republican ပေါ့နော်ဟိုထောက်ခံတဲ့လူတွေရဲ့ထောက်ခံမှုတစုံတရာအတိုင်းအတာရှိတယ်ဆိုတာကတော့မှန်ကန်ပါတယ်။သို့တော်လည်းပဲပေါ့နော်။တချို့ဒီလိုလူမှုရေး policy နဲ့ပတ်သက်လို့ရှိရင်သူ့မှာကအများကသူ့ကိုထောက်ခံရလောက်တဲ့အနေအထားမျိုးတွေမရှိတဲ့ပေါ့နော်သူ့ရဲ့ယက်တီချက်တွေရှိပါတယ်ဥပမာ transgender issue တွေဆိုလို့ရှိရင်အမျိုးသမီးကနေအမျိုးသားကနေအမျိုးသမီးစသဖြင့်ပေါ့နော်ဒီ biological အရာပြောင်းလဲပြီးတော့နေထိုင်တဲ့သူတွေဆိုလို့ရှိရင်သူ့အနေနဲ့ကတော့နားမလည်နိုင်ဒါဒီလိုမျိုးကလေးတွေရှိတယ်ဆိုရင်ဒီကလေးတွေရဲ့ဇမားကြီးအတွက်ကိုဥမာနီကီယာပြောရဲပေါ့နော်နီကီဟေလီယာထောက်ပံ့ပေးရမယ် health care တွေဆိုရင်သူကဒါကိုဒီလိုလောက်တာထောက်ပံ့နေဆိုတာက child abuse လောက်တာအဲစသဖြင့်ပေါ့နော်သူ့ရဲ့ stand နေရာဒါမျိုးလေးတွေရှိတဲ့အခါမှာသူအတွက်မဲရည်အတွက်အများကြီးရနိုင်မှုဆိုတာကသူ့မှာအခက်အခဲရှိနိုင်ပါတယ
်ဆိုတော့ဒီနေရာမှာစကားစစ်တုပ်ပွဲမှာဟိုအဓိကအရင်တမရဟောင်းဒေါ်နယ်ထရမ့်နဲ့ပတ်သက်ပြီးတော့ဟိုတောက်လျှောက်ဝေဖန်လာတာကတော့နယူးဂျာစီပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဟောင်းခရစ်ခရစ်စတီပေါ့ဒါဟိုတော့ကတော့သူကလည်းထရမ့်နဲ့အင်မတန်ရင်းနှီးတဲ့သူပါဆိုတော့အခုဒီမှာကတော့ဟိုတော့ကဆိုရင်တော့ဒါChris Christie ကနေပြီးတော့သူသားဟို Trump ကိုဝေဖန်တဲ့သူပေါ့ကျန်တဲ့သူတွေကဒါရင်ကုန်နှုတ်ပိတ်နေနေကြတယ်ဆိုပြီးတော့ပြောပါတယ်အခုဒီစကားစစ်တိုးပွဲမှာတော့ဒီ Ron DeSantis ကနီကီ Haley ကဒီ Donald Trump နဲ့ပတ်သက်ပြီးတော့ဟိုတော်တော်လေးဝေဖန်တာကိုတွေ့ရပါတယ်ဘာကြောင့်လို့ထင်ပါလဲ
ဟုတ်ကဲ့ပါအခုဒီစကားစစ်တိုးပွဲမှာဆိုလို့ရှိရင်ထူးခြားချက်ကလေးရပေါ့နော်အဲဒီ candidate 4ယောက်လုံးကသူတို့ကိုသူတို့ပေါ့နော်Trump နဲ့ အပြိုင်တခြားရွေးချယ်စရာအာကန်ဒီဒိတ်တွေဖြစ်နေသူတို့ခွဲထွက်ဖို့အာစူးစမ်းတာဟိုပို့ပြီးတော့ပေါ့နော်ထင်ထင်ရှားရှားတွေ့လာရပါတယ်ထရမ့်မရွေးချယ်ဘူးဆိုရင်ဘသူ့ကိုရွေးချယ်မလဲလို့ဖြစ်လာတဲ့အခါမှာသူတို့ရွေးချယ်ဖို့ဆိုတာမျိုးကိုသူတို့ကဟိုပို့ပြီးတော့ပေါ့နော်အာထင်ထင်ရှားရှားပြသလာတာမျိုးကိုတွေ့ရပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ဒါမကြခင်နောက်ထပ်သတင်းပတ်၄ပတ်၅ပတ်လောက်ဆိုလို့ရှိရင်ပဲ Republican Party ထဲမှာပေါ့လေ Republican Party ကိုစားပြုသမရလောင်းကိုစပြီးတော့ရွေးချယ်ကြမှာပါဒါပြည်နယ်အလိုက်သူတို့စပြီးတော့ရွေးချယ်လေးရှိပါတယ်ဆိုတော့အဲ့ဒီခါမှာပဲ Republican Party ရဲ့သမရကိုစလဲလောင်းဘယ်သူဖြစ်လာမလဲဆိုတာတော့အလုံးကစောင့်မျှော်ပြီးတော့ကြည့်ရမှာပေါ့လေဆိုတော့ Mackin TV နာနာဆိုကျွန်တော်တို့အခုလိုဖြည့်ချပေးရတဲ့အတွက်ကျေးဇူးအထူးတင်ပါတယ်
ကျေးဇူးပါကိုပါမ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ Good Ghana ဆင်ရမှာတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာ Sodium Chloride စားအကြောင်းကိုပြောပြထားပါတယ်။လူသားတွေအတွက်အင်မတန်ကိုအသုံးဝင်လာတဲ့စားကိုဘာကြောင့် salt လို့ခေါ်ကြပါသလဲ။တိကျရက်တည်နေရင်အန္တရာယ်ကြီးလာတဲ့ဆိုဒီယမ်နဲ့ကလိုရင်းဓာတုပစ္စည်းတစ်ခုပေါင်းစည်းဖြစ်ပေါ်လာတဲ့အစားအကြောင်းဓာတုပေရပညာရှင်ဒေါက်တာခမောင်ညိုကိုဒေါခင်မျိုးသက်မေးမြန်းထားပါတယ
်ဆဲလို့ခေါ်တဲ့ကလစီတွေအတွက်လိုအပ်တဲ့ရေပမာဏကိုထိန်းညှိတာသွေးဖိအားတွေအုံနောက်အာယုံကြောနဲ့အစာချေမှုတို့ဇီဝလုပ်ငန်းဆောင်တာတွေမှာမရှိမဖြစ်လိုအပ်တဲ့ဆားနဲ့ပတ်သက်ပြီးဘာတွေတည်ထားကြပါသလဲပထမဆုံးဆားကိုဘာကြောင့် salt လို့ခေါ်ပါသလဲ
ဆောဆိုတာတော့ကျွန်တော်တို့ chemistry နဲ့တော့ sodium chloride ကိုပြောလာများပါလေပင်လယ်ရေငိုင်ရတာလေဒီဆားကြောင့်ပဲပေါ့เนาะအဓိကအားဖြင့်ဆားလာကလေးပင်လယ်ရေထဲမှာ30-40% ကြာပါတယ် 3-4% ပိုင်းတော့မှတော်တော်လေးကိုငန်နေပြီဆိုတော့ပင်လယ်ရေအများစုပါငန်ကြလာပဲလေအဲ့တော့ black sea လို့မျိုးနောက်ဟုတ်ရင်ကျွန်တော်တို့ဒီကုန်းနဲ့ပိတ်တဲ့နေရာတွေမှာဆိုဆားတွေကအများကြီးပိတ်ပြီးနေတယ်ဒီဘက်ကပင်လယ်နဲ့နီးတဲ့နေရာဆားပေါ်တာတကယ်လေဆားကိုဘယ်လိုရမယ်ဆိုတာအရင်ကမတိကြအောင်တော့တိဘက်သူမျိုးကောင်းမွန်ဒေသတွေကျွန်တော်ရှမ်းကုန်းဝင်ပြင်မြင့်တော့ဒီနေရာတွေအဲ့နေရာတွေမှာဆားအတော်ရှားပါတယ်အဲ့တော့ဆားကိုငွေကြေးအနေနဲ့သုံးရတယ်ရောမအမ်ပါယာမှာလာစားပေးတယ်နေဆားနဲ့တံခိုးဖြတ်ပေးတယ်ဟိုလေကျွန်တော်တို့ဒုတိယကမ္ဘာစစ်ပြီးတော့ဘုမာဘီယာလွတ်လပ်ရေးရပါတယ်ရတဲ့အခါမှာကျွန်တော်လာစားဘူးလို့ပေးမယ်ဆိုတော့စဘာတစ်ဆယ်ပေါ့တရားရဲ့လေးပုံတူဒီနှုတ်မှာအနေဆုံးလာတာဆိုတော့မှတ်ပါတယ်အဲ့ဒီအတိုင်းပဲဆားကလည်းရောမအင်ပါယာမှာသူ့ရဲ့စစ်သားတွေကိုလာစားပေးတယ်အဲ့ဒါကြောင့်ဆော့ဟာဆယ်လီနီယံနော်ဆယ်လာရီဆိုတဲ့ဇာတ်ကဆားကိုပေးတယ်ဆိုတော့သဘောပေါက်ကြတယ
်ဆားဆိုလို့ရှင်ဒီလူတွေအတွက်အမတန်အသုံးဝင်ပါတယ်ဆရာအသုံးဝင်တယ်လို့သူ့ကိုစားတာများတော့ရတယ်အန္တရာယ်ရှိရဆိုပြီးတော့လူတွေကကြောက်ကြပါတယ်ဆရာအဲတစ်ချိန်တည်းမှာပဲဒီစားနဲ့ပတ်သက်ပြီးတော့လူတွေကသိပြီးတော့ဂါဂနနာမသိကြပါဘူးဆရာအဲတော့စားကိုပထမဆုံးဆရာအဲ့ရဓာတ်ရုပ်ဖွဲ့စည်းပုံကစပြီးတော့ပေါ့နော်စားအကြောင်းကိုလည်းရှင်းပြပြပါဆရာအ
ဲစားအကြောင်းပြောရင်အမှန်စိတ်ဝင်စားစရာကောင်းတယ်စားက chemistry မှာဆိုရင် sodium chloride လို့ခေါ်တယ် sodium တစ်လုံးနဲ့ chlorine6လုံး Na1 Cl1 ပေါ့အဲ့ဒီအတံမျိုးပေါင်းစပ်ထားတယ်ဒါပေမဲ့တကယ်တကယ်သူဖွဲ့စည်းပုံကြည့်လိုက်ရင် Na ကို chlorine 6လုံးကဝိုင်းရံလာတယ်လို့ chlorine 6လုံးကိုလည်း Na 6လုံးကတစ်ခါဝိုင်းရံပြတယ်ဒီလိုမျိုးလက်ပတ်တော့ဝိုင်းရံတဲ့အတွက်ဒီကောင်ကအမတန်တည်မြဲတဲ့အဆိုင်ခဲကြီးဖြစ်တယ်အမှန်ကြည့်လိုက်ရင် sodium ဆိုတာအမှန်အန္တရာယ်ရှိတဲ့ကောင်ဆိုဒီယမ်ကိုတတ်တူပါလေအဲ့ဒါရေထဲပြချတယ် ထပေါက်လို့မိလောင်တယ်ဆိုရင်ကမွှရှာနဲ့တွေ့လဲမိထတောက်တယ်ဒါကြောင့်ဘက်ထရီကားတွေပါလို့မှာဆိုရင်လစ်သီယမ်ပေါ့လစ်သီယမ်ကဆိုဒီယမ်ထက်ကိုပိုပြီးအက်တက်ဖြစ်တယ်အက်တက်ဖြစ်တယ်ဆိုတော့ဓာတ်ပြူရတာပေါ့ဆိုတော့မွှရှာနဲ့တွေ့ရင်မိထလောင်တယ်နဲ့ဒါကြောင့်ဘက်ထရီလုတ်တဲ့လူတွေကလစ်သီယမ်ကိုသုံးတဲ့အခါမှာဆိုရင်အမှန်တတိချရတယ်အရင်လည်းလုံချုံရတယ်ဒါပေမဲ့လုံချုံလည်းဘူဖေးဘာမဖြစ်ဘူးဒီနှစ်ခုကိုမျှတောင်းလို့ရတယ်ဆိုဒီယမ်လည်းဒီတိုင်းပဲဆိုဒီယမ်ကိုရေလက်ထည့်ရင်ပေါက်မယ်မိလောင်တယ်ဒါပေမဲ့ဆိုဒီယမ်ကိုကျွန်တော်တို့ကဘာနဲ့ပေါင်းဆက်စီလဲဆိုကလိုရီနဲ့ပေါင်းဆက်ကလိုရီက Cl လို့ကျွန်တော်တို့ကမှတ်တယ် Cl ကတကယ်တော့ဒီတိုင်းမနေဘူး CL2 အနေနဲ့နေတာပေါ့ CL2 ကနည်းနည်းလေးရှူနဲ့သေးသွားတယ်သူ poisonous ဖြစ်တယ်ဒီတန်းကအဆိပ်တန်းမျိုးဖြစ်တယ်ဒုတိယပထမကစစ်ကပေါ့ဂျာမန်တွေကအဲ့ကလိုရီနဲ့ကာဗွန်မိုနိုက်ဆိုက်ကိုရောတော့ fox gene ဆိုတဲ့တန်းမျိုးဖြစ်လာတယ် master gas ဆိုတော့လည်းဖြစ်လာတယ်အဲ့ gas တွေကအဝါရောင်ရှိတယ်အဲ့ကလိုရီပါတဲ့เนาะတပ်ပြူနိုင်တဲ့ပစ္စည်းရဲ့အများကြီးရှိတယ်။အဲ့ဒီကောင်တွေကအန်ဒီရဲ့ပေးနိုင်တဲ့အဆင့်တန်းမျိုးဖြစ်တယ်။ကြောက်စရာအမှန်ကောင်းပါလေ။သို့သောအဲ့ဒီကလိုရီကိုဆိုဒီယမ်နဲ့သာပေါင်းလိုက်ပါ။ကျွန်တော်တို့စားသုံးရတော့စားဖြစ်လာပါလေ။အဲ့ဒီစားကခုနကျွန်တော်ပြောတယ်လို့ပေါ့လူကိုခန္ဓာတော်ကိုဒီအလက်ထရွန်လေးတွေရွေ့ရှားတဲ့အုံထောက်ကနေတော့အာဟင်ဂျောတွေကိုအမိတ်ပေးတဲ့အခါမှာပြစ်စစ်တဲ့အနေနဲ့ဒီစားလေးကတော့လိုပါတယ်စားမရှိလို့မရဘူးအဲ့တော့စားကကိုယ်ခန္ဓာထဲမှာအသင့်အတင့်ရှိတယ်ဆိုရင်ဒါတော့အမှန်ကောင်းပါလေအဲ့တော့ဆိုဒီယမ်ရော့သွားတယ်ဆိုဒီယမ်ကတို့ကိုဒုက္ခပေးနိုင်တယ်ဆိုရင်ပိုတက်ဆီယမ်ထည့်လိုက်ပါလားဆိုရင်နောက်ပိုင်းမှာပိုတက်ဆီယမ်ကလိုရိုက်ဆိုတော့စားကိုအစားထိုးတယ်ပိုတက်ဆီယမ်ကလိုရိုက်ကတော့အရသာခါတက်ဖြစ်တော့လူတွေသိမ့်မကြိုက်ပါဘူးဒါပေမဲ့ကျွန်တော်တို့ဒီကတော့ကျန်းမာရေးအတွက်လို့တော့ပိုတက်ဆီယမ်နဲ့ဆိုဒီယမ်ကိုရောတော့ကလိုရိုက်အနေနဲ့စားဖို့ကျန်းမာရေးစားရမှာသုံးရပါတယ
်ဒါဆိုရင်ဟီမိုဝန်ဒါစားဆိုပြီးတော့ဒီပိန့်ဆော့ဆိုပြီးတော့ဒါလည်းလူတွေအတွက်ကျန်းမာရေးကောင်းတယ်ဆိုပြီးသုံးနေကြပါတယ်အဲ့စားအကြောင်းနဲ့လည်းပြောပြပေးပါဦးအဲ
ကျွန်တော်တို့ကစားကတော့12မျိုးလောက်ရှိတာပေါ့လေစားကိုကျွန်တော်တို့ပြုပြင်ထားတယ်တတွေ့လာတဲ့သဘာဝအတိုင်းတွေ့လာတဲ့ဆိုရင်အဲ့ဒီစားဆက်နှမျိုးလောက်ရှိပါတယ်။ဒီစားသုံးတဲ့လူတွေအမျိုးမျိုးကဟောစားသုံးကြပါတယ်။ဟင်းမော်တာစားတော့ကျွန်တော်တို့ဒီပါဆောင်အမှန်တန်တန့်စင်ကောင်းမှုတော့အဲ့မှာပါဝင်တဲ့တချို့ဒီဘက်တီးရီးယားတွေနဲ့အကောင်လေးတွေကဘောလုံးပေါ့သူအကျိုးပြုတဲ့ဘက်တီးရီးယားရှိတယ်။အဲ့ဒီဘက်တီးရီးယားတွေကလည်းဒီအယောင်လေးကိုပြောင်းစေတာရှိတယ်။နောက်တစ်ခုကသူ့စီမှာပါတဲ့ mineral တွေပေါ့mineral တွေကို bacteria တွေကစားတော့တဲမှာအယောင်ဟလာလေးဖြစ်စေဒါကြောင့်ကျန်းမာရေးကောင်းတယ်ဆိုတော့သူတို့စားကြတာရှိပါလေ hemoglobin စားတော့ကျွန်တော်တို့ဒီဘာခေါ်လဲအမှန်တန်တန့်စင်ကောင်းမှုတော့အဲ့ဒီမှာပါဝင်တဲ့တချို့ bacteria လေးတွေရှိတယ်အဲ့ဒီကောင်တွေကဒီအေးတဲ့နေရာမှာနေတဲ့လူကိုယ်ခန္ဓာကိုကျန်းမာတန်ဆွမ်းစေတယ်ဆိုတော့ဒီ myth ဆိုတာလေကျွန်တော်အယူဆရှိလို့ပုံကြတာပါတမန်အဖြစ်တော့ကျွန်တော်တို့အကောင်းဆုံးကစီးဆော့လို့ခေါ်တဲ့ပင်လယ်ကြီးကရတဲ့စားကိုဘုမာပြီကပင်လယ်ကြီးကရတဲ့စားပဲသုံးပါတယ်စီးဆော့သုံးတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
ကျွန်တော်တို့ view ရထုတ်လွှင့်ချက်နေနဲ့ပတ်သက်လို့စာရေးသားမယ်ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာဖြစ်ပါတယ်ဗျာနောက်ထောင်းနဲ့23ခုနှစ်ဟာသတင်းအလုတ်လုတ်ရင်တည်ဆုံးခဲ့ရတဲ့သတင်းသမားအရေအတွက်မကြုံစဘူးမြင့်တက်လာတဲ့နှစ်ဖြစ်နေပြီးအများစုကဂါဇာဒေသမှာဖြစ်တယ်လို့ပြင်သစ်အခြေစိုက်နိုင်ငံတကာသတင်းတောက်များအဖွဲ့ချုပ် IFG ကပြောပါတယ်ဒီနေ့တည်းမှာသတင်းမီဒီယာသမား94ဦးအသက်ခံရပြီး400နီးပါးထောင်ချခံရရကြောင်း IFG အဖွဲ့ကြီးကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်မြန်မာနဲ့ပတ်သက်ရင်တော့လူသတ်မှုနဲ့အခြားရည်ရွယ်ချက်ရှိရှိတပ်ဖြတ်မှုအရေးအတွက်ဟာကမ္ဘာတစ်ဝှမ်း2021ခုနှစ်တည်းစံချိန်တင်မြန်မာလာခဲ့ပြီးလူသတ်မှုအများဆုံး ထိတ်တန်းဆယ်နိုင်ငံဆင်းမှမြန်မာနိုင်ငံလည်းပါဝင်နေကြောင်းကုလသမဂ္ဂရဲ့အစီရင်ခံစာအသစ်ကတောက်ကြနေမှာဖော်ပြပါတယ်။ဒါဟာကိုဗစ်ကာလပိတ်ဆို့မှုတွေကြောင့်ဖြစ်လာတဲ့ဖြည့်ဆည်းမှုတွေနဲ့စီးပွားရေးဖိအားတွေကြောင့်လည်းပါလာသလိုမြန်မာနိုင်ငံမှာကနိုင်ငံရေးအကြမ်းဖက်မှုတွေမြင့်တက်လာလို့ဖြစ်တယ်လို့ပြောဆိုကြပါတယ်ခင်ဗျာ။စနေနေ့မနက်ခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုဟာကိုရဲမွန်ဖြစ်ပါတယ်။ဒီဗီဒီယိုပိုင်းဆိုင်ရာအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ။ VOA American တန်ရဲ့အခုဒီမနက်ခင်းအစီအစဉ်ကိုမနက်6နာရီ9နာရီတိလိုင်းဒိုမီတာ3249လိုင်းလမ်းမီတာ190တို့ကပါတင်ဆက်ခဲ့တာပါ။VOA ချစ်မိတ်ဆွေများအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။